Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာတော်ရရှင်ပေါင်ပေးရနေခင်ရှင်နဲ့နေ့တနေ့ချင်းနဲ့ကြပါစေလို့ဆုတောင်းမေတ္တာပို့တာပါတယ်2022ခုနှစ်ဇူလိုင်လ25ရက်တင်းငွေလေးညပဲ VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီထိဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေတာပါဒီကနေ့ညတော်ရရှင်တို့နားဆင်ကြမယ့်အစီအစဉ်တွေထဲမှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူ
စကားတလေးမှာကျွန်တော်တို့အချိန်မင်းမှာအချိန်ငယ်ငယ်ကြန့်ကြာပြီးတော့တန်းစီပြီးစပါရည်ပါရှိပါတ
ယ်မြန်မာနိုင်ငံအတွင်းလက်တလုံးရင်ဆိုင်နေရတဲ့ COVID-19 တတိယလိုင်းမှာအကြီးဆောင်ရွက်ပေးနေတဲ့ပရိဒါအဖွဲ့အစည်းတွေအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အကြောင်းသတင်းဖိပို့ချက်ကိုဥစွာနားဆင်ကြရမှာပါအဲဒီနောက်မှာတော့ COVID ကြောင့်တည်ဆုံးသူတွေကိုအချိန်မီမီးတကြိုနိုင်အောင်စူးစမ်းတည်ပေးနေရတယ်လို့ဆိုတဲ့ပရိဒါအကူအညီပေးနေသူကိုပူတူးနဲ့ဆက်သွယ်မေးမြန်းထားတဲ့မြမရေးဆွေးနွေးကဦးစီသူအောင်မြင့်ရဲ့သတင်းသုံးသပ်ချက်မြမပြည်မပေးစာမြာကဏ္ဍနဲ့သတင်းတွေကတုဒ္ဒအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့သတင်းတွေကိုကျွန်တော်ဇော်ဝင်လိုက်တဲ့အတူမမြသစင်အောင်တို့ကတင်ဆက်ပေးကြပါမယ်ခင်ဗျာ။မြန်မာနိုင်ငံတဝန်းကိုဗစ်တတိယလအရှိန်မြင့်ဖြစ်ပေါ်နေတာကြောင့်မလို့အဖဲနေရင်အပြင်မထွက်ကြဖို့အမိန့်ထုတ်ထားတဲ့မြို့နယ်အတော်များများရှိနေပေမဲ့ဆေးရနာသိမ်းမှုကိုစန့်ကျင်တဲ့ကန့်ကွက်ဆန္ဒပြပွဲတွေရှိနေစေဖြစ်သလိုတစ်ဖက်မှာဖမ်းဆီးမှုတွေနဲ့ပြစ်ခတ်တပ်ဖြတ်မှုတွေလည်းရှိနေပါတယ်။ဆီယနာတေမှုစန့်ကျင်ဆန္ဒပြပွဲတွေပုံမှန်ရှိနေတဲ့စကိုင်းတိုင်းဒေသကြီးဆလင်းကြီးမြို့နယ်လက်ပရောင်းတောင်ဒေသကပင်မတပိတ်စစ်ကြောင်းဟာဒီကနေ့ဇူလိုင်လ25ရက်နေ့မှာချီတက်ဆန္ဒပြခဲ့ကြပါတယ်ကန်တန်တွင်းမှာပဲကလေးမြို့နယ်ရွှေဘုံမြို့တို့မှာလည်းဆီယနာရှင်စန့်ကျင်ချီတက်ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်မန္တလေးမြို့မှာတော့အလုံးစုံရေးတွေတင်းကျပ်စွာချထားတဲ့ကြားကပဲဒီကနေ့မြတောင်တပိတ်စစ်တောင်းဟာစစ်တပ်အလံကိုမီးရှို့ဆန္ဒပြခဲ့ကြသလိုအောင်မြေတာဇံမြို့နယ်မှာလည်းဆီယနာသိမ်းမှုစံကျင်ရေးချီတက်ဆန္ဒပြခဲ့ကြပြီးတန်ငါတပိတ်စစ်တောင်းလည်းလမ်းမပေါ်ထွက်ချီတက်ဆန္ဒပြခဲ့ပါတယ်။စကိုင်းတိုင်းရှူဘုံမြို့နယ်အတွင်းကပလိုင်းရွာမှာစစ်ဆောင်နေကြတဲ့ရွာသား6ဦးကိုစစ်ကောင်စီကဒီကနေ့ဖမ်းဆီးသွားခဲ့ပြီးကျန်တဲ့စစ်ဆောင်တွေကိုလည်းနေရာမပြောင်းရင်ပြစ်တတ်မယ်လို့ချင်းချောက်သွားကြောင်းဒေသခံတွေကပြောပါတယ်။အလားတူပဲပြည်မျိုးနယ်ကတက္ကသိုလ်ကျောင်းသားတမကအဖွဲ့ဝင်ညီအကို2ဦးကိုဇူလိုင်လ24ရက်နေ့ကစစ်ကောင်စီတပ်တွေကနေအိမ်မှာလာရောက်ဖမ်းဆီးသွားတယ်လို့ဆိုပါတယ်။မွန်ပြည်နယ်ရေးမြို့ကစုံနသာကျေးရွာအုပ်ချုပ်ရေးမှူးတဦးမနေ့ဇူလိုင်လ24ရက်နေ့ညကတင်းနှက်နဲ့ပြစ်ဒဏ်ခံခဲ့ရတယ်လို့တထုံမြို့နယ်ညင်ဒီကုန်းကျေးရွာကပြည်သူ့စစ်ကောင်ဆောင်တဦးလည်းမနေ့နေ့လယ်ပိုင်းကတင်းနှက်နဲ့ပြစ်ဒဏ်ခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ COVID-19 တတိယလိုင်းဟာနှစ်လနီးပါးကြာလာတဲ့အချိန်အထိအရှိန်လျော့မသွားသေးဘဲကူးစက်တည်ဆုံမှုတွေနေ့စဉ်များပြားနေစေဖြစ်ပါတယ်။မန္တလေးတိုင်းမြစ်ထီလာခရိုင်အတွင်းကမြို့နယ်ပေါင်း၄မြို့နယ်ပါတွင် COVID-19 ကူးစက်သူအခုအချိန်အထိ1685ဦးရှိခဲ့ပြီးတည်ဆုံသူကတော့32ဦးရှိတယ်လို့ကျမရေးဌာနရဲ့ထုတ်ပြန်ချက်တွေအရသိရပါတယ်။မကွေးတိုင်းတောင်တွင်းကြီးမြို့မှာတော့ဆေးရုံဝန်ထမ်း30ကျော်ရှိတဲ့အထက်ကဝန်ထမ်း20လောက်ဟာ COVID-19 ကူးစက်နေတယ်လို့ဆိုပါတယ်။ကချင်ပြည်နယ်ဝိုင်းမော်မြို့မှာလည်းမနေ့ဇူလိုင်လ24ရက်နေ့တည့်ရက်ထဲတွင်ပိုးတွေ့အတည်ပြုလူနာ58ဦးရှိခဲ့တယ်လို့ကျမရေးဌာနတာဝန်ရှိသူတွေကပြောပါတယ်။အပြင်မှာရှိနေကြတဲ့အများပြည်သူအကြားယောဂပိုးကူးစက်မှုနဲ့တည်ဆုံမှုတွေအရှိန်မြင့်ဖြစ်ပေါ်နေတဲ့တစ်ချိန်တည်းမှာပဲအချင်းထောင်တွေအတွင်းမှာလည်း COVID-19 ကယောဂဟာအလင်းမြန်ကူးစက်ပြန့်နှံ့နေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ဒီမျိုးနယ်ကအချင်းထောင်အတွင်းမှာအချင်းသားတွေ COVID-19 ယောဂကူးစက်ပြီးအနှံ့ပြောက်သူတွေအများအပြားရှိနေတယ်လို့အချင်းသားတွေနဲ့နှိစက်တဲ့အတိုင်းဝိုင်းကပြောပါတယ်ခင်ဗျာ။ဇူလိုင်လ23ရက်နေ့ကရန်ကုန်အင်းစင်အချင်းထောင်တွင်အချင်းသားတွေဆန္ဒပြခဲ့ကြတဲ့ဖြစ်စဉ်နဲ့ပတ်သက်လို့ထောင်အာဏာပိုင်တွေဘက်ကအကြမ်းဖက်ဖြိုခွဲခဲ့ခြင်းမရှိကြောင်းအချင်းဦးစီးဌာနဒုတိယညွှန်ကြားရေးမှူးဦးချမ်းအေးကျော်ကပြောပါတယ်
။ဒီတိုင်းမှုရဲ့နောက်ပိုင်းမှာတော့ဒီစုစုဆန္ဒပြမှုတွေမှာပါတဲ့အဖွဲ့တွေအဖွဲ့တွေကိုမတရားအရိုင်းနဲ့တဲ့ပါညာအဲ့လိုမျိုးတွေရှိတယ်ဆိုတော့တည်င်းနေတော့ထွက်တယ်။ဒါကတော့လုံးဝမဟုတ်ဘူးလို့ကျွန်တော်ပြောချင်ပါတယ်။
ဒီမိုကရေစီရရှိရေးကြွေးကြော်တာနဲ့ပါဝင်တော်လိုင်းတချင်းနဲ့တည်ဆိုပြီးဇူလိုင်လ23ရက်ကြာတာပရိနေ့ကအင်းစင်အချင်းထောင်တွင်းမှာရှိတဲ့အချင်းသားတွေစုပြီးဆန္ဒပြခဲ့ကြတဲ့အချင်းသားတွေကိုစစ်ကောင်စီကစစ်တပ်ကိုဆေလွတ်ပြီးအကြမ်းဖက်ဖြိုခွဲခဲ့တယ်။အဲ့ဒီဖြိုခွဲမှုကြောင့်အမျိုးသမီးတွေအပါအဝင်အချင်းသားအချင်းသူတချို့တည်ဆုံခဲ့တယ်ဆိုတဲ့သတင်းတွေအဲ့ဒီနေ့ညနေပိုင်းမှာထွက်ပေါ်ခဲ့ပါတယ်။အကျဉ်းဦးစီးဌာနဒုတိယညွှန်ကြားရေးမှူးဦးချမ်းအေးကျော်ကတော့ကြာတာပရိနေကဖြစ်စဉ်မှာအကျဉ်းသားတွေတည်ဆုံခဲ့ခြင်းမရှိဘူးလို့ပြောပါတယ်။ဒ ချို့သတင်းဌာနတွေကတော့အဲ့ဒီနေ့ကအကျဉ်းသား20လောက်အထိတည်ဆုံတယ်လို့យေတာကြပေမဲ့အသေးပြောက်စင်းရဲ့အတိအကျကိုတော့တိကျအတည်ပြုလို့မရနိုင်သေးပါဘူးအခင်းဖြစ်ပြီးခဲ့တဲ့နောက်ဆန္ဒပြတပိတ်ခေါင်းဆောင်တချို့နဲ့စစ်ကောင်စီအကျဉ်းဦးစီးဌာနညွှန်ကြားရေးမှူးတို့တွေ့ဆုံဆွေးနွေးခဲ့ကြတယ်လို့ဦးချမ်းအေးကျော်ကပြောပေမဲ့အကျဉ်းသားတွေတောင်းဆိုတဲ့နိုင်ငံရေးအကျဉ်းသားတွေလွတ်ပေးရေးထောင်တွင်းကိုဗစ်ရောဂါထိန်းသိမ်းပေးရေးနဲ့ထောင်စီးမြင်းနေဖြေလျှော့ပေးရုံနဲ့ပတ်သက်လို့ဘယ်အဆင့်အထိသဘောတူညီချက်ရခဲ့တယ်ဆိုတာကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူးအပြည်ပြည်ဆိုင်ရာကြက်ချင်ဤအဖွဲ့ ICRC ကတော့အင်းစင်အချင်းထောင်တွင်ဆန္ဒပြပွဲဖြစ်ပေါ်ခဲ့တာနဲ့ပတ်သက်လို့သူတို့အနေနဲ့အနိကစောင့်ကြည့်နေကြောင်းနဲ့အင်းစင်ထောင်နဲ့တခြားထောင်တွေကိုသွားလေ့လာတဲ့လုပ်ငန်းတွေပြန်ဆနိုင်ဖို့အချင်းထောင်တာဝန်ရှိသူတွေနဲ့ဆက်ပြီးဆွေးနွေးနေတယ်လို့မနေ့ဇူလိုင်လ24ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်ICRC ကအချင်းထောင်တွေသွားလေ့လာတာနဲ့အကူအညီပေးလုပ်ငန်းတွေကို COVID-19 ရောဂါစားဖြစ်ချိန်ကလေးကရန်နာထားရတာဖြစ်ပါတယ်ခင်ဗျာဂျပန်နိုင်ငံတိုကျိုမြို့မှာကျင်းပနေတဲ့2020ခုနှစ်နွေရာသီအိုလံပစ်အားကစားပြိုင်ပွဲမှာဝင်ရောက်ရှင်ပြိုင်နေတဲ့မြန်မာနိုင်ငံကကြက်တောင်ကစားမယ်တက်ထားသူစားဟာပြိုင်တဲ့အင်ဒိုနီးရှားနိုင်ငံသူကိုဒီကနေ့မှာပဲနှစ်ပွဲအပြတ်နဲ့ရှုံးနိမ့်ခဲ့ပါတယ်အိုလံပစ်ပွဲတော်မှာမြန်မာနိုင်ငံကိုစားပြုပြီးကြက်တောင်ပြိုင်ပွဲမှာတက်ထားသူစားနဲ့တနက်ပြစ်ပြိုင်ပွဲမှာရဲထွန်းအောင်တို့နှုတ်ဦးတွားရောက်ရှင်ပြိုင်နေကြတာမှာရဲထွန်းအောင်ကတော့ဇူလိုင်လ23ရက်တောက်ကြနေ့ကကျင်းပတဲ့ပြိုင်ပွဲမှာရှုံးနိမ့်ခဲ့တာကြောင့်ပြိုင်ပွဲကနေထွက်သွားခဲ့ရပြီဖြစ်ပါတယ်တူးချင်းကြက်တောင်ရဲ့ပြိုင်ပွဲအုတ်စုအမပါဝင်တဲ့တက်ထားသူစားကတော့ဇူလိုင်လ28ရက်အင်္ဂါနေ့မှာဘယ်လ်ဂျီယမ်ကအာဂဒသမားနဲ့ဒုတိယပွဲစဉ်အဖြစ်ထပ်မံရှင်ပြိုင်ရမှာပါမြန်မာပြည်ကြက်တောင်ရိုင်းပြိုင်ပွဲအုပ်စုပတ်လည်ပွဲစဉ်နောက်ဆုံးနဲ့တတိယနေ့အဖြစ်ဇူလိုင်လ28ရက်နေ့မှာရှင်ပြိုင်ဖို့ရှိပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိပိုင်းဒိုမီတာ31 kHz 9383ညပိုင်းဒိုမီတာ32 kHz 9383ညပိုင်းဒိုမီတာ57 kHz 9885တို့ဖြင့်စနေတိုင်းဝင်မှာဟိုင်းလမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင်။မင်္ဂလာပါရှင်ကျွန်မများတစ်ဆင်အောင်ပါတင်းနေကိုဆက်လက်ပြီးတော့ကြီးညာပေးပါမယ်ရှင်။ American ဒုတိယနိုင်ငံများရေးဝန်ကြီး Wendy Sherman အနေနဲ့တရုတ်တာဝန်ရှိသူတွေနဲ့တွေ့ဆုံတဲ့အခါတရုတ် American နှစ်နိုင်ငံပြိုင်ဆိုင်မှုတွေကနေပဋိပက္ခတွေအထိဥတီမသွားအောင်အထင်းကုတ်တွေထားရှိလိုက်နာဖို့ပြောကြားသွားဖို့ရှိတယ်လို့ American တာဝန်ရှိသူတွေကပြောပါရယ်။ဒီဝန်ကြီး Wendy Sherman ဟာတနင်္လာနေ့မှာတရုတ်နိုင်ငံတော်ကောင်စီဝင်နဲ့နိုင်ငံများရေးဝန်ကြီးဖြစ်တဲ့ Wang Yi နဲ့မတွေ့ဆုံခင်စနေနေ့မှာ American အစ်မြင့်တာဝန်ရှိသူတွေကအခုလိုပြောကြားလိုက်တာပါ American တို့အနေနဲ့နှစ်နိုင်ငံပြိုင်ဆိုင်မှုတွေကနေပဋိပက္ခဖြစ်မှာကိုမလူလားကြောင်းနဲ့နှစ်နိုင်ငံဆက်ဆံရေးကိုတာဝန်ရှိရှိစီမံခန့်ခွဲနိုင်ဖို့အထင်အကူတွေထားရှိစေချင်တယ်လို့လည်းအဲ့ဒီအစ်မြင့်အရာရှိတွေကပြောပါတယ် American ဒုတိယနိုင်ငံဂျာယီဝန်ကြီး Sherman ဟာဒီကနေ့တနင်္လာနေ့မှာတရုတ်နိုင်ငံတျင်ချင်းမြို့ကိုရောက်ရှိမှာပါတရုတ်နိုင်ငံကိုမင်းရှာမင်မရောက်ခင်တည်းရဲ့အလို့မှာပဲတရုတ်နိုင်ငံရဲ့ဝန်ကြီးဝေါင်ဟီကနှစ်ဖက်ဆွေးနွေးတဲ့အခါမှာအမေရိကန်တို့ဘက်ကအပေါ်စည်းကနေဆက်ဆံပြောဆိုရင်လက်ခံမှာမဟုတ်ဘူးလို့ပြောပါရယ်တနင်္ဂနွေနေ့မှာအမေရိကန်ကကွယ်ရေးဝန်ကြီးလွိုက်အော့စတင်ဟာလည်းစင်ကာပူ၊ဗီယက်နမ်၊ဖိလစ်ပိုင်ကိုတွားရောက်မှာဖြစ်တယ်လို့နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကအိန္ဒိယနိုင်ငံကိုတွားရောက်မှာဖြစ်ပါရယ်အာရှဒေသမှာရှိတဲ့အမေရိကန်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုကိုစိန်ခေါ်လာတဲ့တရုတ်တို့ရဲ့ပြန်ဆိုင်မှုအပေါ်မှာအမေရိကန်တို့တုံ့ပြန်ရင်ဆိုင်မှာဖြစ်ကြောင်းဒီခရီးစဉ်တွေကပြသနေပါတယ်ရှင်။အာဖဂန်နစ္စတန်ကနေအမေရိကန်တပ်တွေဆုတ်ခွာနေတဲ့တချိန်ထဲမှာလူဦးရေအရအဓိကအချက်အခြာကြတဲ့နေရာတွေမှာတာလီဘန်လက်ထဲဆုံးရှုံးသွားတဲ့နေမျိုးတွေကိုပြန်သိမ်းဖို့အာဖဂန်ခေါင်းဆောင်တွေအခိုင်အမာပြန်ပြီးတော့စုစည်းနေတဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော်စတင်ကမနေ့ကပြောပါရယ်ပထမတစ်ချက်ကတာလီဘန်တွေရဲ့စီးရီးအရှိန်ကျဆင်းသွားအောင်မဖြစ်မနေလုပ်ဖို့နောက်ပြီးတော့တာလီဘန်တွေတင်းသွားလို့ဆုံးရှုံးခဲ့တဲ့နေမျိုးတွေကိုပြန်သိမ်းနိုင်တဲ့အနေအထားကိုသူတို့ဖာသာပြင်ဆင်မှုဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးအော့စတင်ကအလာစကာပြည်နယ် Air Assembly Desk ခန်းကနေသူနဲ့လိုက်ပါသွားတဲ့သတင်းတောက်တွေကိုပြောဆိုပါတယ်အာဖဂန်ခေါင်းဆောင်တွေဟာတာလီဘန်တွေဘက်ကတိုးပြီးတော့တင်းယူတိုက်ခိုက်နေတာတွေကိုဟန်တားနိုင်တဲ့အခြေအနေနဲ့မဖြစ်မနေလှုပ်ဆောင်မယ်ဆိုရဲဆုံးဖြတ်ချက်ခိုင်ခိုင်မာမာရှိတဲ့အကြောင်းလဲဝန်ကြီးအော့စတင်ကပြောပါတယ်။ဒါပေမဲ့အခြေအနေကိုစောင့်ကြည့်ရအောင်မယ်လို့လည်းပြောပါတယ်။အာဖဂန်နစ္စတန်ရဲ့နေမြေ85ရာခိုင်နှုန်းကိုတင်ထားပြီးပြီလို့တာလီဘန်သဘုံတွေကပြောပါတယ်။ဒီပြောဆိုချက်အပေါ်မှာအငင်းပွားမှုတွေလည်းရှိပါတယ်။ ဒါပေမဲ့မေလတည့်ရနေ့အမေရိကန်တပ်တွေဆုတ်ခွာကလေးကတာလီဘန်တွေသိမ်းပိုက်တဲ့ခရိုင်နေမီဟာအရင်ကထက်သုံးစားပို့ပြီးတော့များလာခဲ့တာပါ။အာဖဂန်နစ္စတန်လူမျိုးရေးတပ်တွေကိုပန်ပိုးတဲ့အနေနဲ့အမေရိကန်တပ်တွေဘက်ကလေကြောင်းကနေရဲအတော်ကြာတိုက်ခိုက်ပြီးခဲ့တဲ့အကြောင်းလဲပန်တဂွန်ပြောရေးစုကွင်းရှိသူဂျွန်ကာဘီကပြောပါတယ်ရှင်။အိန္ဒိယနိုင်ငံအနောက်ပိုင်းမဟာရာစထရာပြည်နယ်မှာမုတ်တုံမိုးကြောင့်ရေကြီးမြေပြိုရာတွေစတိုက်ဖြစ်ပွားခဲ့ပြီးအနည်းဆုံးလူ113ဦးသေဆုံးခဲ့တယ်လို့50ထက်မနည်းဒဏ်ရာရပြီးတော့လူ100လောက်ပျောက်ဆုံးနေပါတယ်။ပြည်နယ်ရင်းမှာလည်းရေလွှမ်းမိုးမှုကြောင့်အနီးအနားကျေးရွာ900နီးပါးကလူပေါင်း13,000လောက်ကိုဘေးလွယာကိုကယ်ဆယ်ပေးခဲ့ရတယ်လို့တာဝန်ရှိသူတူကပြောပါတယ်။ပိတ်မိနေတဲ့သူတွေကိုကယ်တင်ဖို့ကယ်ဆယ်ရေးအဖွဲ့တွေဆီလွှတ်ထားတယ်လို့လည်းအိန္ဒိယလေတပ်ကပြောပါတယ်။မွန်ပိုင်းမြို့တောင်ပိုင်းကျေးရွာတွေမှာရေလွှမ်းမိုးတဲ့ဒဏ်ကိုအဆိုးဆုံးခံခဲ့ရပြီးကြာတာပရင်းနေတော့ကလည်းအင်ဂျီ60နီးပါးရှိတဲ့ရွာတရွာမြေပြိုပြီးတော့နစ်မြုပ်ခဲ့တာကြောင့်အနည်းဆုံး42ဦးသေဆုံးခဲ့တယ်လို့40ကျော်ပျောက်ဆုံးနေပါတယ်။အိန္ဒိယမှာနှစ်စဉ်ဇွန်လကနေစက်တင်ဘာလအတွင်းမုတ်တုံမိုးကြောင့်ရေကြီးတာမြေပြိုတာတွေဖြစ်လေရှိပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကလည်းမွန်ပိုင်းမြို့နယ်အနီးတစ်ဝိုက်ရေကြီးမြေပြိုတာကြောင့်သေဆုံးသူအနည်းဆုံး30လောက်ရှိခဲ့ပါတယ်ရှင်။တရုတ်နိုင်ငံရှိဘဲကန်ယူတန်စီချန်ပြည်နယ်အဓိကစိတ်ကမ်းမြို့ဆောင်ရှန်တို့ဒီကနေ့အင်ဖာတိုင်ဖုန်းမုန်တိုင်းဝင်ရောက်တိုက်ခတ်ဖို့ခန့်မှန်းထားတယ်လို့မိုးလေဝသဌာနကကိုကာပီဒေတာရင်း CCTV ရုပ်သံကကြေညာပါတယ်။မုန်တိုင်းကြောင့်ရှန်ဟိုင်းမြို့နယ်အနီးတစ်ဝိုက်ကန်ယူတန်ဒေတာတွေမှာလေရင်ခရီးစဉ်တွေဖျက်သိမ်းထားတယ်လို့ယထားပြေးဆွဲမှုတွေကိုလည်းဆိုင်းငံ့ဖျက်သိမ်းထားပါတယ်။တရုတ်နိုင်ငံအလဲပိုင်းမှာပြီးခဲ့တဲ့သတင်းပတ်ရေလွှမ်းမှုမှုကြောင့်အနည်းဆုံးလူ58ဦးသေဆုံးခဲ့တယ်လို့လက်စစ်မီးတွေပြတ်တောက်နေပြီးလူတန်းတန်းလောက်ကိုဘေးလွယာကိုရှေ့ပြောင်းပေးထားရပါတယ်။အင်ဖာတိုင်ဖုန်းမုန်တိုင်းဟာတနအီကို85မိုင်နှုန်းနဲ့ကန်ယူတန်းဒေသတစ်လျှောက်မြောက်ဘက်ကိုတိုက်ခတ်နေပြီးတော့ရှန်ဟိုင်းမြို့ကနေအရှေ့မြောက်ပိုင်းဂျန်ဆူပြည်နယ်ကိုဒီကနေ့ညပိုင်းမှာဝင်ရောက်မယ်လို့ခန့်မှန်းထားပါတယ်။စီချန်ပြည်နယ်အတွင်းကျောင်းတွေဈေးတွေပိတ်ထားတယ်လို့ရှန်ဟိုင်းနဲ့ဟန်ဆိုးမြို့တွေမှာလေရင်ခရီးစဉ်တွေကိုစနေနေ့ကစပြီးတော့ရပ်နားထားပါတယ်ရှင်တော်ဒါရှင်များရှင်တင်းငွေတွေမြင်ကြပိုင်းတွေ့နောက်ဆုံးရသတင်းတွေကိုကြီးညာလို့ပြီးမှတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
COVID-19 ရောကူးစက်မှုတွေနဲ့သေဆုံးမှုတွေများလာနေတဲ့အတွက်မိသကြိုတဲ့နေရာနဲ့လူနာတွေအတွက်အောက်ဆီဂျင်ရရှိနိုင်ဖို့အခက်အခဲတွေကိုအကြီးအကျယ်ရင်ဆိုင်နေရတယ်လို့နိုင်ငံတော်ဝန်ကလူမှုကူညီရေးအသင်းအဖွဲ့တွေကပြောလိုက်ပါတယ်။ဒီကြောင့်လည်းပတ်သက်ပြီးတော့ဆက်သွယ်စုံစမ်းထားတဲ့ကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာဖြစ်နေတဲ့ COVID-19 တတိယလိုင်းအတွင်းရောဂါကူးစက်မှုတွေနဲ့သေဆုံးမှုတွေများလာနေတာနဲ့အမျှလူမှုကူညီရေးပရိဒအဖွဲ့တွေတော်များများလည်းအရင်ကထက်အခက်အခဲတွေပိုပြီးတော့ရှိလာနေပါတယ်။ရန်ကုန်မှာဆိုရင်ဗိုင်းရပ်စ်နဲ့ပတ်သက်ပြီးရောဂါကူးစက်ခံရသူတွေအတွက်ဆေးရုံတက်ခွင့်ရဖို့အောက်ဆီဂျင်ရဖို့အခက်အခဲတွေအကြီးအကျယ်ရှိနေသလိုတစ်ဖက်မှာလည်းဗိုင်းရပ်စ်ကူးစက်မှုတွေကြောင့်သေဆုံးသွားတဲ့သူတွေကိုကြေကျို့ဖို့နိုင်ရေးအကူအညီပေးတဲ့နေရာမှာလည်းအခက်အခဲတွေဖြစ်လာနေတာပါဗိုင်းရပ်စ်ကြောင့်သေဆုံးမှုတွေများလာနေတဲ့အတွက်သုတ်တံတွေမှာသေဆုံးတဲ့ရုပ်လောင်းတွေကိုပို့ဆောင်တဲ့ကားတွေလည်းအရင်ကထက်ပိုများလာတာကြောင့်ပို့ဆောင်တဲ့နေရာမှာကြန့်ကြာမှုတွေရှိလာနေတယ်လို့နိုင်ငံသားမျိုးနယ်ကမြစ်တာအလင်းရောင်ပရိဒအသင်းရဲ့ဥက္ကဋ္ဌကိုကျော်ဦးမောင်ကပြောပါတယ်
ကျွန်တော်တို့အရင်တော့ဆိုရင်ကဟိုဇနေပိုင်းနေ50ကျော်လောက်ကျွန်တော်တို့အကူအညီတောင်းတမရကိုကျွန်တော်တို့ပြင်ပေးနိုင်တယ်အခုအရင်ဒီကိုဗစ်ဒီလိုင်းမလာခင်ကပေါ့အခုကျတော့အဲ့လိုမဟုတ်တော့ပဲနဲ့ကျွန်တော်တို့ဒီကနေတည်သွားတယ်ဟိုတော့နည်းနည်းလေးတန်းစီရတဲ့အခါကျတော့အချိန်ကနိုင်ဝက်တနာကြီးကြာသွားတယ်အဲ့လိုကြာသွားတဲ့အခါကျတော့ဟိုတုံးလေးတော့ရမယ့်နေရာတစ်ခွေရတယ်နှစ်ခွေရတယ်ဒီလောက်ပေါ့ဗျာ
ရန်ကုန်တိုင်းနိုင်ငံမြို့နယ်ကကိုဗစ် -19 အရေးပေါ်တုံ့ပြန်မှုအဖွဲ့ကတော့ဗိုင်းရပ်စ်ကူးစက်ခံရတဲ့ရောဂါဝေဒနာရှင်တွေအတွက်ဗိုင်းရပ်စ်ကူးစက်ခံခြင်းရှိမရှိဆေးစစ်တာတွေဆေးရုံပို့ဆောင်ပေးတာတွေနဲ့အောက်ဆီဂျင်တွေဖြည့်ပြီးတော့လိုအပ်နေတဲ့သူတွေကိုပေးနေတာဖြစ်ပါတယ်။လူနာတွေကိုဆေးရုံပို့တဲ့အခါမှာတော့ဆေးရုံကလက်မခံနိုင်လို့ဆောင်းဆိုင်ရတာတွေအပြင်အဓိကရင်ဆိုင်နေရတဲ့နောက်အခက်အခဲတစ်ခုကတော့အောက်ဆီဂျင်ရဖို့အခက်အခဲဖြစ်တယ်လို့အဲ့ဒီအသင်းတာဝန်ရှိသူတူကပြောပါတယ်။
ကိုယ်ကြီးပြေးတာတော့ကျွန်တော်တို့ကမဒီလိုင်းလာလူကြီးတွေနေတာနဲ့တော့ကျွန်တော်တို့နိုင်တာလည်းမတွေ့ရဘူးနော်ကျွန်တော်တို့ကိုယ်ကြီးပြေးတာကတော့ကျွန်တော်တို့ကအရင်တော့ဆိုလို့ရှိရင်ဖွင့်ဦးနေမှာကျွန်တော်တို့ကညာလုံးပေါက်တွေတတ်တိုးတယ်ညာလုံးပေါက်ကိုပဲရတာလေအောက်ဆီဂျင်ကိုကျွန်တော်တို့ကနေပြီးတော့လူတဦးလင်း10လီတာသို့မဟုတ်15လီတာတိကျတော့ကျွန်တော်တို့အတူတူဒီကျွန်တော်ဖြစ်သေးပါတယ်အဓိကကတော့ကျွန်တော်တို့ဒီဒါကြောင့်လည်းတချို့ကြတော့လည်းလူပုဂ္ဂိုလ်တွေကမိမိရဲ့မလိုအပ်ဆန်းတဲ့မျိုးစုံတာတွေအတိုင်းတာတွေရှိပါတယ်။ အဲ့ဒါကျွန်တော်တို့ဒီဈေးပေါ်မှာပြောခြင်းနဲ့ဒီမလိုတဲ့မလိုတဲ့နဲ့သူတွေကအတင်းဝယ်တဲ့ဟာတွေတွေ့ရတာတချို့ဆောင်းသားတော့ပေါ့နော်အဲကျိုးတဲ့ဆောင်းသားတဲ့ပုံစံတွေတွေ့ရတယ်ကျွန်တော်တို့ကတော့ခင်ဗျာမပေးနိုင်တာနဲ့မပေးနိုင်တာကြောင့်မအဲ့လိုလေးတွေဆောင်းသားတာတွေတွေ့ရတဲ့တန်တကယ်လိုအပ်နေတဲ့ဒီပုံမှာမှတွေ့တာသူတွေမှာအကျက်ပို့ရှိကြတယ်လို့ကျွန်တော်ထင်ပါတယ်
အခုခါမှာယောဂကူးစက်မှုရဲ့ပြင်ပြီးသူဘက်မှာလည်းစီးပွားရေးအခက်အခဲတွေနဲ့ထွေထွေအကျက်တဲတွေကြောင့်ပီပီဝတ်စုံပါဝင်ယောဂကာကွယ်ပစ္စည်းတွေလူနာတင်ရင်အတွက်ဓာတ်ဆီစတာတွေအတွက်ရန်ပုံငွေအခက်အခဲတွေလည်းအနည်းငယ်ရှိလာနေတယ်လို့သူကဆက်ပြောပါတယ်။ယောဂကူးစက်မှုတွေများနေတဲ့မွန်ပြည်နယ်မော်လမြိုင်မြို့မှာတော့ကိုဗစ်-19
နဲ့ပတ်သက်ပြီးတော့အကူအညီပေးနေတဲ့ပရာဟိတအသင်းတွေအဓိကရင်ဆိုင်နေရတာကတော့ဒီလူနာတွေအတွက်အောက်ဆီဂျင်ရရှိဖို့အခက်အခဲဖြစ်ပါတယ်။မော်လမြိုင်စင်းကိုပြင်မြို့မှာနောက်ထပ်အောက်ဆီဂျင်ထုတ်ယူနိုင်တဲ့နေရာနည်းနည်းပဲရှိတာကြောင့်လူနာတွေအတွက်အောက်ဆီဂျင်အလုံးလောက်ရဖို့အခက်အခဲရှိတယ်လို့မော်လမြိုင်လူမှုကယ်ဆယ်ရေးအသင်းကကိုကျော်စွာဟင်းကပြောပါတယ်။အချက်ကတော့အောက်ဆီဂျင်လေးဒီ
ကျွန်တော်ရနိုင်ပါ
ဖီယိုအမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူရုမိတ်ဆွေရုပ်တံလိုင်းကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ်ဖီယိုအမေရိကန်တန်နဲ့ နိုင်ငံရေးစကားဝိုင်းအစီအစဉ်တွဲဆုံမိန့်ငန်းကတော့ကြီးစုကြရမှာပါလူရုမိတ်ဆွေရုပ်တန်လိုင်းကိုဖမ်းယူကြီးစုခြင်းနဲ့ဆိုရင်
ကျွန်တော်ပတ်စင်စီစဉ်ကိုတက်ဆက်ပြောမယ်အရင်ဆုံးတော့မြမကြီးဆွေးနွေးကံဖြစ်ပါတယ်ရန်ကုန်မြို့မှာသေဆုံးသွားသူတွေရဲ့အလောင်းတွေကိုအချိန်ကြီးမြစ်တဲ့ဂျုံနဲ့အောင်လို့ကြိုးစားတည်ဝေးနေရတယ်လို့နာယီပရာဟိတကူညီပေးနေတဲ့ကုပ္ပတုကပြောပါတယ်ကယောဂကူးနိုင်တဲ့အချိန်ကြီးအခက်အခဲတွေကြားကပရာဟိတသမားတွေကူညီပေးနေကြတဲ့အချိန်တွေကိုမဆုမြတ်မုံကဆက်သွယ်မြင်မြန်ထားပါတယ်မြမကြီးဆွ ဟုတ်ကဲ့မင်္ဂလာပါအမဟုတ်ဟုတ
်ကိုဘူတူကတော့ဒီမြန်မာနိုင်ငံမှာဒီပရဟိတစေတနာရှင်တယောက်ဖြစ်ပါတယ်အခုလက်ရှိမှာတော့ဒီကိုဗစ်လူနာတွေအတွက်ပေါ့နော်အောက်ဆီဂျင်ရနိုင်အောင်လို့စူးစမ်းပေးနေတဲ့သူတယောက်ဖြစ်တယ်နောက်ပြီးတော့ဒီတိတ်ဆုံးသွားသူတွေအတွက်ကိုလည်းနိုင်ရေးအကူအညီပေးနေတဲ့သူတယောက်ဖြစ်ပါတယ်ဆိုတော့အခုလက်ရှိဒီရက်ပိုင်းအတွင်းမှာပေါ့နော်ကိုဘူတူတနေ့ဖြတ်သန်းနေရတာဘာတွေလုပ်ပေးနေရလဲဘလို့ဖြတ်သန်းနေရလဲဆိုတာအရင်ဆုံးပြောပြပါရှင
်ဟုတ်ကဲ့ကျွန်တော်ဒီရက်ပိုင်းနေမှာဆိုရင်အရင်ဒီကိုဗစ်တရားမဆိုးွားခင်ဟာဆိုရင်တော့ကျွန်တော်ဟိုပါပေါ့ဖိုးဖွားတွေကိုကျွန်တော်ကူညီပေးပြတယ်ပေါ့နော်ညံပါတဲ့ဖိုးဖွားတွေကိုကျွန်တော်တွားပြီးတော့လူတန်းတာတို့တွားရောက်ကူညီတာတို့အိတ်ဆောက်ပေးတာတို့အခုဒီတစ်ခေါက်ကကြတော့အခုကိုဗစ်တွေဖြစ်တော့ကျွန်တော်တို့အရင်ကကလည်းဒီကူညီမှုတွေလောက်ခဲ့တယ်ပေါ့နော် first week second wave မှာလည်းကျွန်တော်တို့အကောင်းဆုံးကူညီပေးနိုင်ခဲ့တယ်ပေါ့နော်အခု third wave မှာကြတော့ကျွန်တော်တို့ထင်းချုံအဲလူနာထက်ကျွန်တော်တို့အခု dead body တွေကိုအများဆုံးကျွန်တော်တို့ပို့ဆောင်ပေးနေရတယ်ပေါ့နော်အဲဒီဒီရက်ပိုင်းမှာတော့ dead body တွေအများများပြပါတယ်ကွယ်လွန်သွားကြတဲ့ဟိုမိသားကွယ်လွန်သွားကြတဲ့အောက်ချင်းကြီးရဲ့မိသားစုဝင်တွေလည်းဒီကနေစိတ်မကောင်းပါဘူးလို့ပြောပါတယ်ပေါ့နော်ဟုတ်ကဲ့
အခုလိုမျိုးဒီကိုပူတူတို့လိုမျိုးသူများကိုကူညီနေကြတဲ့သူတော်တော်များများအခုရပိုင်းပြောနေတာကြားနေရတာတော့သူတို့တော်တော်လေးဟိုစိတ်ညစ်ကြတယ်ဗောလေအဆင်မပြေမှုတွေများလို့အဲ့တော့ကိုပူတူကိုယ်တိုင်ဟောကိုတိုင်ဒီလိုကူညီနေရတဲ့အခြေအနေမှာကို့အတွက်ဟိုစိတ်ပြက်လက်ပြက်ဖြစ်စရာဘာတွေတွေးကြုံနေရတယ်ဆိုတာလည်းပြောပြလို့ရမှာရှင့်
ပွေလေးပြောရရင်တော့ဗျာဟိုပထမဦးဆုံးအနေနဲ့ပေါ့ဒီလို dead body အပြောက်ပြားကြီးဘယ်သူမှမတည်ဆောင်ကြည့်ဘူးပေါ့နော်ဟိုကျွန်တော်တို့ကလူသားတွေပဲဟိုလူသားတိုင်းကကျွန်တော်ရဲ့အမျိုးဆွေပဲပေါ့နော်ကျွန်တော်အမျိုးတွေပဲကျွန်တော်ရဲ့မိတ်ဆွေတွေပဲပေါ့အဲ့တော့တယောက်ချင်းစီဘယ်သူပဲဖြစ်ဖြစ်တည်တဲ့လူဖြစ်ဖြစ်မတည်တဲ့လူဖြစ်ဖြစ်တည်ဆုံးသွားတာကျွန်တော်တို့ဆွေမျိုးတွေတည်ဆုံးသွားတယ်အတူတူပါပဲအဲ့အတွက်ကိုအရန်ဝန်းနေရတယ်ပြီးတော့ဟိုအရင်နဲ့မတူတာကကျွန်တော်တို့ဒီလိုမျိုးတုတ်တန်နေမှာပြင်းပြသွားတဲ့ dead body ရေမရှိခဲ့ဘူးပါဘူးကျွန်တော်တို့လောက်လာတဲ့ဒီ body volunteer လောက်လာတဲ့ဒီ dead body တဲတဲ့ volunteer လောက်လာတဲ့တက်တန်းတော့ဆောင်ပါဒီလောက်ထိများပြားတယ်ဆိုတာမတွေ့ခဲ့ဘူးပါဘူးဒါပထမအဆုံးကြုံချင်းမှာကျွန်တော်တို့အနေနဲ့ပြောပါတော့နော်ကျွန်တော်အနေနဲ့ပထမအဆုံးကြုံချင်းမှာအဲ့တော့အရန်ကိုစိတ်ချခဲ့ရတယ်ပြီးတော့ကိုတဲဆောင်ရတဲ့တက်လောင်းချင်းစီမှာလည်းမိသားစုဝင်တွေရှိကြတယ်သူတို့မိသားစုဝင်တွေတော့ကတွေတို့မိသားစုဝင်တွေပူဆွေးဝမ်းနည်းမှုတွေကကျွန်တော်တို့အပေါ်ကိုပါဆွမ်းမှုနိုင်အဲ့အတွက်ကျွန်တော်တို့လည်းထပ်တူခံစားရတယ်အဲ့အတွက်ကျွန်တော်တို့များစွာစိတ်ထိခိုက်ကြရတယ်ပေါ့ခင်ဗျဟုတ်ကဲ့
ဒီအခုလက်ရှိဖြစ်နေတဲ့ပြဿနာကြီးတစ်ခုอ่ะပေါ့เนาะဒီအလောင်းတွေကိုအလျင်မြောင်လို့မီးရှို့မပေးနိုင်တဲ့ပြဿနာပေါ့တုတ်တန်နေမှာခုနပြောသလိုပဲအလောင်းတွေကိုအလျင်မြောင်မီးမရှို့ပေးနိုင်တဲ့အတွက်ကြောင့်မို့လို့တန်းစီစောင့်နေရတာမျိုးအခက်အခဲအများကြီးဖြစ်နေတယ်လေဒါကဒီကိုပူတူတို့လိုမျိုးဒီဟိုနိုင်အခုကြီးပေးနေသူတွေအတွက်တော်တော်လေးအခက်အခဲဖြစ်နေတယ်လို့ထင်ပါတယ်ရှင
့်ဟိုတုတ်တန်ကြီးကတော့သူ့ဟာနဲ့သူတော့ကူညီပေးနေတာပေါ့เนาะဟိုသူတို့လည်းဟိုဘီးဒီဘီးတင်းကြိုပေးတဲ့ဟာပေါ့เนาะအရင်ရှိတဲ့ဆက်အတိုင်းနဲ့ပေါ့သူတို့လည်းပုံမှန်ရမ်းပေးတယ်ဒါပေမဲ့ဟိုသူတို့မနိုင်တော့ဘူးဆိုတာလေအနောက်မှာများစွာတော့အလောင်းကြီးကကြောက်ရောက်လာတာဖြစ်တဲ့အတွက်ပေါ့သူတို့မှလည်းမနိုင်ဝင်တအားထင်တာကျွန်တော်တို့ပြဟိတသမားကြီးမှမဟုတ်တုတ်တံမှာရှိရဲ့ဝင်နှန်းနေတယ်များစွာတနာဖို့ကောင်းတယ်များစွာစိတ်ကြည်ခံနေကြတယ်သူတို့နေ့စဉ်နဲ့အမျှဘာယောဂာနဲ့တည်နေမသိတဲ့အလောင်းပေါင်းများစွာကိုသူတို့မှမင်းတင်းကြုံပြရတယ်အဲ့တော့သူတို့မှလည်းမိသားစုဝင်ရှိတယ်သူတို့ထိခိုက်ရင်သူတို့မိသားစုဝင်ထိခိုက်မှာဘာဖြစ်ဖြစ်သူတို့ဟာကျွန်တော်တို့ပြဟိတသမားကြီးလို့ပဲသူတို့ဟာလည်းကြွားဟိတသမားကြီးပါပဲအဲ့တော့သူတို့လည်းမနိုင်ဝန်ထမ်းပြီးတော့များစွာသူတို့လည်းကူညီပေးနေကြတော့အလောင်းကြီးပုံသွားတယ်ဆိုတာကလည်းပေါ့နော်ဟိုကျွန်တော်တို့လူတီတလောင်းမီးရှို့ရင်အချိန်ပေးရမယ်လေပုံမှန်ဆိုရင်အချိန်ပေးရတော့အလောင်းပေါင်းများစွာဖြစ်သွားတာဖြစ်တဲ့အတွက်တလောင်းပြီးမှတလောင်းရှို့လို့ရတာဖြစ်တော့အဲ့မှာအလောင်းကြီးကပုံသွားတာပေါ့နော
်ဘာဖြစ်လို့အဲ့လိုမျိုးရဲ့အလောင်းကြီးဒီလိုပုံနေရတဲ့ပြဿနာရောရှင်းသွားအောင်လို့ဘယ်လိုမျိုးလုပ်လို့ရမယ်လို့ကိုပူတူတို့အနေနဲ့အကြံပေးချင်လိုက်ရှင့်
ဟိုကျွန်တော်တို့အခုဆိုရင်ကတနည်းဟိုအလောင်းပေါင်း60ကိုကျွန်တော်တို့တက်မှတ်ထားရပေါ့နော်60တဲ့မကလည်းအုံးနေဝင်နေနောက်နေ့အတွက်ကိုကျွန်တော်ဘူကင်းစနစ်နဲ့ကျွန်တော်တို့ဘူကင်းနေမှတ်ရတယ်မှတ်မှတ်ချင်တယ်ဒီလိုမျိုးဟာကြီးမှတ်မှတ်ချင်ပြီဗျာဒါပေမဲ့ဘူကင်းဆိုပြီးတော့ကျွန်တော်မှတ်ရတယ်တနည်းကိုကျွန်တော်အလောင်း60ကျွန်တော်တို့အလင်းမြောင်အလင်းတင်အောင်ကျွန်တော်တို့တချို့ရတယ်ဒီတချို့နာကိုကျွန်တော်ရတယ်အရှင်ရပ်ပိုင်းကြီးကတော့စဖြစ်ဖြစ်ချင်းရပ်ပိုင်းကြီးပါတော့ကျွန်တော်တို့အလောင်းတွေကိုကြောက်တယ်နဲ့တုတ်တယ်ရောက်တယ်နဲ့တုတ်တယ်မှာချပြီးပုံပေါ့နော်အဲ့ဒါအဲ့လိုမျိုးပုံတဲ့အခါကျကျွန်တော်တလောင်းချင်းစီကျွန်တော်တို့တည်ပေးနိုင်ကားတစ်စီးမှာတလောင်းနှုံးကြီးကျွန်တော်တို့တည်ပြီးတော့ရောက်တာနဲ့ကျွန်တော်တုတ်တယ်မှာချပေးခဲ့တယ်ပြီးတော့မှသူတို့တုတ်ကင်းစနစ်နဲ့မီးသိန်းကျိုးကိုလည်းရောက်ရင်မီးသိန်းကျိုးကြီးကကျွန်တော်တို့အဲ့လွန်ခဲ့တဲ့ဒီရက်လောက်ကဆပြီးတော့ကျွန်တော်တို့ system ပေါ့နော်သူတို့တုတ်တယ်ရဲ့ system ပြောင်းသွားရပေါ့နော်ကားတွေအကုန်လုံးတန်းစီရတယ်ဝင်လာတဲ့နေထိုင်ရေးအကုန်တန်းစီပြီးတော့မှကစီးပြီးမှကစီးကျွန်တော်တို့မီးသိန်းကျိုးလို့ရတယ်အဲ့အချိန်မှာဘာဖြစ်သွားလဲဆိုတော့ဂျန်ဂုံမျိုးရဲ့ဒရာဟီတာအဖွဲ့ကြီးရဲ့ကားတွေကဒီတုတ်တံမှာကြိသွားတယ်။ကြိသွားရတဲ့ဒစီပိနဒစီဖြစ်တဲ့ကြကျွန်တော်တို့တင်လာတဲ့အလောင်းကနောက်ရောက်လေကားကကျွန်တော်တို့အမောင်းလိုက်ကအနောက်ရောက်လေကျွန်တော်တို့ဆောက်ရတဲ့အချိန်က၄နာရီလောက်ကြာတယ်။၄နာရီတော့တည်တာနဲ့ဆိုရင်၅နာရီလောက်ကြာတာပေါ့နော်။အဲ့တော့၄နာရီ၅နာရီတလောင်းကို၄နာရီ၅နာရီရှိတယ်။ကျွန်တော်တို့ကား၁၀ကြီးပဲရှိအောင်ကြာ၁၀လောင်းပဲကျွန်တော်တို့တနေ့ကိုကားဒစီကိုနှစ်ခေါက်ပဲထားအောင်နှစ်လောင်းပေါ့နော်။အစီ30ဆိုမှအလောင်း30ကျွန်တော်တို့တချို့ပါကျွန်တော်တို့ရှိမှရှိအလောင်း60ပုံနေလိမ့်မယ်ပြီးတော့အိမ်ကြီးမှာထားရင်လည်းနေရောင်နေကျင်းတာနဲ့ပြီးတော့အနတ်တမကောင်းတာနဲ့ပြီးတော့တိုက်ခန်းတွေဖြစ်တဲ့အတွက်ရန်ကုန်မြို့ကတိုက်ခန်းတွေဖြစ်တဲ့အတွက်လုံနေတာလို့ဆိုတော့ကျမကြီးများစွာထိခိုက်ရတယ်တခြားမိသားစုတွေပါအဲ့တော့ပုတ်ကုန်တာလည်းဖြစ်မှာဆိုလို့ကျွန်တော်အခုနောက်ပိုင်းဆိုရင်ကျွန်တော်တို့ရက်ွက်တူရဲ့ဥပမာကျွန်တော်တာကီတာထူပါရုံရက်ွက်ဆိုရင်ထူပါရုံရက်ွက်ဆင်မှာရှိရဲ့ကျွန်တော်တို့ဖုံးဆက်ထားတဲ့အလောင်းတွေမားလုံးရှိရင်မားလုံးလုံးကျွန်တော်တို့ပေါင်းပြီးတော့กินရတယ်။ဒါမျိုးတွေတော့မกินချင်ပါဘူး။ဒါပေမဲ့လည်းအလင်းမြောင်အောင်လို့ကျွန်တော်တို့မှာဟိုတင်ပြီးတော့ကျွန်တော်ဒီတင်းကြိုပေးနေရတယ်။အဲ့တော့ဟိုဓာရေးချင်းနေနေရတယ်ကျွန်တော်တို့နားလည်ပြီးပါတယ်။ဟို ဟုတ်ကဲ့နော်ကျွန်တော်တို့ကလည်းသူတို့ကိုပွင့်နေနေပြောပြတယ်ကျွန်တော်တို့အလောင်းတွေပေါင်းတင်နေကျွန်တော်တို့မှာအလောင်းပေါင်းမတင်နေတဲ့ကျွန်တော်တို့ဟိုအချိန်မရနိုင်ဘူးမြန်မာတွေမှာအယူရှိရတယ်တကယ်မှာကားအလောင်းတွေကအပေါ်ရောက်မှတို့တုတ်တန်နေပါတယ်မှာတချို့ဆိုရှိကြရဗျာဒါပေမဲ့သူတို့လည်းနားလည်ပြီးအခုကနေဖို့ထက်ဒီဖို့ကပိုခန့်ပြီးတော့ဒီအလောင်းကြီးကိုတုတ်တန်အောင်မြန်မြန်ရောက်ဖို့အတွက်ကိုသူတို့အနေနဲ့နားလည်ပြီးပြီးပြီးတော့ပြာဟိတဓမ္မကြီးနဲ့ခက်ခဲဒီနိုင်ရေးရှင်နေနဲ့ဟိုပေါ့နားလည်မှုရှိပြီးတော့အလောင်းလေးကိုကျွန်တော်များစွာတင်းချူတာဒါမှလည်းကျွန်တော်တစ်ခေါက်ကို၄နာရီလောက်စောက်ရတဲ့အချိန်မှာကျွန်တော်၆လောင်း၅လောင်းလောက်ပါရဲ့ဆိုရင်လည်းကျွန်တော်နှစ်ခေါက်ဆိုရင်လည်းကျွန်တော်၁၂လောင်းလား၁၀လောင်းအဲ့လောက်ဆိုရင်၁၀ပြီးဆိုကျွန်တော်တို့လူနဲ့ကောင်းကောင်းကြီးကိုဒီတနည်းဟာတနည်းကိုကျွန်တော်ကောင်းကောင်းကြီးကုညီပေးနိုင်တာပေါ့နော်မလုပ်တော့မလုပ်ပေးချင်ပါဘူးဒါမျိုးတွေပေါ့နော်ဒါပေမဲ့လည်းဒီဘက်မှာလည်းအဲ့လိုစောင့်ဆိုင်ရတဲ့အချိန်ခက်ခဲရှိတာကြောင့်မို့ကျွန်တော်ကဒီလိုတော့လူတွေအကုန်လုံးနဲ့ဒီတက်ယောဂကြီးမှကျော်လွှမ်းနိုင်ကြပါစေဒီတော့အရှင်ရဲ့လူတွေအကုန်လုံးလည်းဒီယောဂကြီးကိုအများဆုံးသိချုပ်ပြီးနိုင်ပါပြီလို့ကျွန်တော်ဒီလိုရနေတယ်ကျွန်တော်ရှုတောင်းပါတယ
်ဒီကိုဗစ်တက်ပြလိုက်ဖြစ်နေတဲ့ဒီမြန်မာနိုင်ငံမှာပေါ့နော်ကိုပူတူလဲဆော့ဆော့ကတော့ပြောသွားပါတယ်ဒီတည်ဆုံသွားသူအများစုကဒီကိုဗစ်ကပ်ယောဂချောင်းလို့တော့ယူဆရတယ်ဒါပေမဲ့ဟိုသူတို့အနေနဲ့ဒီဆေးစစ်နိုင်ဖို့အခြေအနေမရှိတဲ့သူတွေလည်းအများကြီးရှိပါတယ်ဆိုတော့ကိုပူတူအနေနဲ့ပေါ့နော်အခုလိုမျိုးဒီတည်ဆုံသွားသူတွေအလောင်းတွေကိုအခုလိုနိုင်ကူညီမှုပေးတဲ့နေရာမှာကိုကူညီပေးတဲ့သူကဘယ်နှယောက်ကဒီကိုဗစ်အဖြစ်ပြုလူနာတွေပါပြီးတော့မှဘယ်နှယောက်လောက်ကအဲဒါတန်မြတ်လူနာဖြစ်တယ်လို့ရောပြောလို့ရပါလဲရှင
်အခုတယ်ဆောင်တမ냐ဒက်ဘော်ဒီဒါရဒါပို့ရင်းပြောရရင်တော့ဗောနော်ဟိုအောက်ဆီဂျင်ပြတ်ပြီးတော့ဟိုဟာပြတ်သွားတာဗောနော်အောက်ဆီဂျင်မဝါလို့အောက်ဆီဂျင်ကျပြီးတော့ဒီဆုံးသွားတဲ့ဒက်ဘော်ဒီကအများဆုံးပဲဗောနော်အခုလက်တလောဗောနော်ကျွန်တော်ဘန်းစကားနဲ့ပြောမစီရေဘန်းစားနေတဲ့ဒက်ဘော်ဒီကဒီလိုမျိုးအောက်ဆီဂျင်ကြပြီးတော့အောက်ဆီဂျင်ကပ်ပြီးတော့ဒေဆုံးသွားတဲ့ဓာတ်ပုံတွေပဲပေါ့နော်ကျွန်တော်တို့ရှိရောအောက်ဆီဂျင်အကူကြီးတောင်းတယ်ညာဘက်တွေဖုံးဆက်တယ်အကူကြီးအကူကြီးပဲဒါပေမဲ့ကျွန်တော်တို့မှာရှိတဲ့အိုးတွေလည်းမရှိတော့ဘူးအကုန်လုံးငှားလာပြီးတယ်အဲ့တော့ကျွန်တော်တို့ဟိုစိတ်မကောင်းစားနေပဲရင်းဆိုင်ခဲ့ရတယ်ပြီးတော့မနှက်ကြတော့အဲ့ကျွန်တော်တို့ညာဘက်ခေါ်တဲ့ဖုန်းနံပါတ်တွေကပြန်ဝင်လာတယ်ကျွန်တော်တို့ရဲ့အဖေကျွန်မတို့ရဲ့အဖိုးကျွန်မတို့ရဲ့အမေကျွန်မတို့ရဲ့အပါကိုလာပြီးတော့ပေးဆောင်ပေးပါကျွန်တော်တို့ဆုံးသွားပါပြီအောက်ဆီဂျင်နဲ့မလုံတော့ပါဘူးဆိုတော့ဖုန်းကြီးပဲကျွန်တော်တို့ပြန်ဝင်လာခဲ့ဒီနံပါတ်တွေနဲ့ပဲပေါ့အဲ့တော့ကျွန်တော်တို့မကူညီနိုင်လိုက်ဘူးဒါပေမဲ့ဒီဆုံးသွားခဲ့တယ်ဒါပေမဲ့နောက်ဆုံးတက်ဖို့ဒီတော့ကျွန်တော်တို့အကောင်းဆုံးတော့ကျွန်တော်ကူညီပေးနိုင်အောင်ဆီပြင်ပေးကြရပါဘူးနော
်ကိုဘူတူပြောပြသလိုပေါ့နော်အခုလိုမျိုးအခြေအနေမှာဒါကူညီနေရတယ်ဆိုတာကို့အတွက်လည်းဒါစိတ်ရောကိုယ်ရောတော်တော်လေးပြင်ပန်းပါတယ်ဆိုတော့စိတ်လည်းတော်တော်စိတ်မချမ်းသာဖြစ်ရတယ်လို့ပြောပါတယ်ဆိုတော့ရှေ့ဆက်ပြီးတော့ပေါ့နော်နေ့တိုင်းဒီလိုကူညီနိုင်အောင်လို့ဩကိုကိုကိုဘယ်လိုမျိုးအားမွေးပြီးတော့ဘယ်လိုမျိုးစိတ်ခွန်အားထားပြီးတော့ကူညီနေတာလဲဆိုတာလည်းသိပါရစေရှင
့်ဘယ်လိုပြောရလဲအဲ့ပါအဖေပေါ့ကျွန်တော်အဖေဆုံးတော့ဆိုရင်ကျွန်တော်အောင်းကောင်းဟိုမူနဲ့ကျွန်တော်ဆရာသမားကိုယ်တိုင်ကိုယ်တိုင်ဥဆောင်ပြီးတော့ကျွန်တော်ဒီကတ်ဘော်ဒီတည်ပြီးတယ်ပြီးရရင်ခန်းခန်းနန်းနန်းနဲ့ဒီအမတွေမှာရှိရှိကားကားပေါ့နော်လူရှိရှိကားကားနဲ့ကျွန်တော်အဖေဆုံးတော့ဆိုရင်မီးတင်းကြိုပေးနိုင်ခဲ့တယ်ပေါ့နော်အခုဆိုရင်ကပုံပတ်ဆက်ချမ်းသာတဲ့လူပဲဖြစ်ဖြစ်ပတ်ဆက်မရှိတဲ့လူပဲဖြစ်အဆင်းရဲတဲ့လူပဲဖြစ်ဖြစ်ချမ်းသာတဲ့လူပဲဖြစ်ဖြစ်ပေါ့။သူကခမ်းမနဲ့တော့မသွားတော့အခုဆိုရင်ယောက်ျားတန်းတချို့ပေါ့နော်။ဒီလိုဆိုတော့ဟိုကိုတင်းစားတယ်ဗျာ။ဘယ်နည်းပြောရရင်ဩဟိုသူတို့လည်းအဖေကြီးပေါ့နော်။ဟိုသူတို့အဖေသူတို့အမေသုံးသွားတဲ့အချိန်မှာသူတို့လည်းအကောင်းဆုံးတော့ဒုပေးချင်တာပေါ့နော်။ဒါပေမဲ့ခုအချိန်ဖြစ်ပေါ်နေတဲ့ဆက်ယောဂါကြီးကြောင့်သူတို့ကမလုပ်ပြီးနိုင်ဘူးပေါ့နော်။သူတို့များစွာငိုကြွေးရအဲ့အရမြစ်တလူကကျွန်တော်တို့တွေ့မြင်ခံစားနေရတယ်ပေါ့နော်အဲ့တော့ဟိုရှင်လဲတော့ဟိုမကောင်းကြဒါမဲ့ဟိုစိတ်လည်းမကောင်းဘူးဒါမဲ့ဩသူတို့ရဲ့တောကတွေကတော့ပြဝင်မယ်ပေါ့ပြဝင်မယ်ဆိုရင်ခံစားချက်နဲ့ဟိုကျွန်တော်မှလည်းမိသားစုရှိရတာအမေလည်းရှိရအဲ့တော့အမေလည်းတက်ကြည့်ဆိုဟိုဒီတောကကူးနိုင်တယ်ကျွန်တော်တို့ကိုယ်တိုင်ပဲအဲအဲ့လိုမျိုးဆိုတော့ဒါမဲ့ဩငါတို့မဖြစ်သေးသေးဘူးကူညီတော့မယ်ဒါတို့ဒီအဲ့တော့မိသားစုဝင်နေပဲတခြားလူတွေလည်းအဲ့တော့မိသားစုဝင်နေတဲ့တောကတွေကတော့တပူနေတဲ့တပူကတော့ကူညီနိုင်အောင်ကြိုးစားကြမယ်ဆိုတဲ့စိတ်နဲ့ကျွန်တော်တို့မနဲ့ဆိုရင်သွားတယ်ဟုတ်တယ်သွားရင်စားထုတ်တယ်ညောင်းကြီးများစွာကိုကျွန်တော်တို့ဆွဲတယ်ဒီမှာရညနေဆိုရင်ကျွန်တော်တို့တုတ်တန်ပြိတ်တဲ့အချိန်ဆိုရင်ကျွန်တော်ကားနေထားပြီးတော့ကျွန်တော်အင်ဂျင်ကြတယ်အင်ဂျင်ရောက်ပြီးတော့အော်ဒီဒီဘယ်တော့ဟိုကဖြစ်ခဲ့တယ်ပေါ့နော်ပြန်စဉ်းစားကြည့်ရခါမှာဒါအစိတ်မကောင်းဖြစ်ရတယ်
ကိုဘူဒူဆောဆောပြောခဲ့တယ်လို့ပဲပေါ့နော်ဒီကပ်ယောဂဖြစ်နေချိန်မှာဒါမျိုးတွေအာဒီကိုဗစ်ကပ်ယောဂကြောင့်ဆုံးသွားတဲ့လူနာတွေကိုကအနိကကင်တွေနေရတဲ့အတွက်ကြောင့်မို့လို့ကိုယ့်အတွက်လည်းတိတ်အန္တရာယ်များပါတယ်ဒီယောဂကူးနိုင်တဲ့အန္တရာယ်ပေါ်လေးပထမကတော့အရန်တိတ်အန္တရာယ်များတယ်နောက် အပြင်ကိုခုလိုပရာဟိတအကူအညီပေးနေတဲ့အတွက်တခြားအန္တရာယ်တွေအများကြီးရှိနေပါတယ်ဆိုတော့ဒီလိုအခြေအနေကြားမှာပေါ့နော်ဘလို့ဒီလိုအန္တရာယ်ကြားမှာအခုလိုမျိုးကိုဆက်ရောလူရောအပြင်းပန်းခံပြီးတော့ကူညီပေးနေတာကရောဘာကြောင့်ပါလဲရှင
်ကျွန်တော်ပြောရရင်ကြားစကားတိုင်းမင်းကျွန်တော်ကိုကြီးစားတယ်ကျွန်တော်ကိုကြီးစားတယ်ကျွန်တော်မိသားစုဝင်ထဲမှာဒီလိုအချိန်မှာတခုခုတရားရောက်ချက်သွားခဲ့ရင်လည်းအားခက်ခဲနေမယ်ဆိုတာကျွန်တော်သဘောပေါက်တယ်ခုချိန်မှာဟိုစင်းရဲတဲ့လူပဲဖြစ်ဖြစ်ချမ်းသာတဲ့လူပဲဖြစ်ဖြစ်ပတ်စံရှိတိုင်းလည်းလုပ်လို့မရတဲ့အခြေအနေဖြစ်နေတာအများကြီးတွေ့တာဒါတကယ်ကိုလက်တွေ့တရားပြရတရားကြီးလေအဲ့တော့ဖြစ်ချိန်မှာအားလုံးဟာဟိုကျွန်တော်တို့ပြောချင်တာကလူပါလူပဲဗျာစင်းရဲတာပဲဖြစ်ချမ်းသာတာပဲဖြစ်ဖြစ်လူဟာလူဟာလူပဲအဲ့တော့အကောင်ဆုံးကိုယ်ပတ်ဝန်းကျင်ကိုကြည့်ချမ်းလဲအကောင်ဆုံးဖေးမှာချမ်းလဲပြီးသွားရင်ကျွန်တော်တို့ဒီဇောကကြီးကိုတူတူပေါ်နေတိုက်ထုတ်ကြဒီလိုလည်းကျွန်တော်ပြောချင်တ
ယ်ဟုတ်ကဲ့ကိုဘူတူကျေးဇူးအများကြီးတင်ပါတယ်ရှင်အခုလိုမျိုးဒီ video ရေးအတွက်အချိန်ပေးပြီးတော့ဖြေတဲ့အတွက
်ကျေးဇူးပါခင်ဗျဟုတ်ကဲ့ဟုတ
်မင်္ဂလာပါရှင်ပုစီတူအမီရဲ့ပြည်ရင်းသတင်းတုံ့ပြန်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီမြန်မာနိုင်ငံမှာ COVID-19 ကြောင့်လူဘလောက်တည်ခဲ့ပြီလဲဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။ဦးစီတူအောင်မြင်တဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင
်။စစ်ကောင်စီလက်အောက်ဂျမအီဝင်းဌာနရဲ့22ရက်နေ့ညထုတ်ပြန်ချက်အရပြီးခဲ့တဲ့24နာရီအတွင်းဓာတ်ခွဲနမူနာ 18,000 ကျော်ကိုစစ်ဆေးရမှာကိုဗစ်ကူးစက်ခံရသူ 6,900ဒေသုံးသူ319ယောက်ရှိခဲ့တယ်။ဒါကြောင့်အဲ့ဒီချိန်ထိမြန်မာနိုင်ငံမှာကိုဗစ်ကူးစက်ခံရသူစုစုပေါင်း 25,000 ကျော်၊ဒေသုံးသူစုစုပေါင်း 6,100 ကျော်ရှိပြီလို့ဆိုပါတယ်။ဒါပေမဲ့သတင်းဌာနအများစုကြီးကတော့အဲ့ဒီကူးစက်ခံလူနာအရေအတွက်ဒေသုံးအရေအတွက်တွေကိုမယုံကြည်ကြပါဘူး။ကိုဗစ်ကြောင့်ဒေသုံးသူတွေကိုမိသူဂျူဖို့တုတ်တန်တွေကိုကူညီပြီးပို့ဆောင်ပေးနေတဲ့ပရဟိတလုံနေသူတွေရဲ့ပြောဆိုချက်တွေကိုကိုးကားပြီးသေးဆုံးသူအရေအတွက်အဲ့ဒီထက်အများကြီးများနိုင်တယ်ဆိုတာမျိုးပြောဆိုထုတ်လွှင့်ကြရပါတယ်။ဒါပေမဲ့စည်ရင်အချက်လက်တိတိကျကျမရကြတာကြောင့်သေဆုံးသူအရေအတွက်တိတိကျကျဒါမှမဟုတ်အနည်းဆက်ဆုံးခန့်မှန်းပြောဆိုဖို့တောင်ခက်ခဲနေတာတွေ့နိုင်ပါတယ်။တိုက်ဆိုင်တယ်လို့ဆိုရမလား။ရန်ကုန်ကသေဆုံးမှုအဲ့ဒါနဲ့တစ်ဆက်တစ်ဆက်တည်းမြန်မာနိုင်ငံကသေဆုံးမှုတွေကိုအကြမ်းဖျင်းတွက်ချက်ခန့်မှန်းလို့ရနိုင်မဲ့ကိန်းဂဏန်းသတင်းအချက်လက်တချို့စစ်တပ်ပိုင်များဝတီရုပ်သံနဲ့တမရကာကွယ်ရေးဦးစီးချုပ်ယုံဝက်ဆိုက်ကနေထွက်ပေါ်လာပြီးစိတ်ဝင်စားဖို့လည်းကောင်းပါတယ်။သတင်းကတော့ဒီလိုပါ
။ဒီကဲဇူလိုင်လ19ရက်နေ့ကရန်ကုန်တိုင်းစစ်ကောင်စီဥက္ကဋ္ဌနဲ့စစ်တိုင်းမှုတို့ပါဝင်တဲ့အဖွဲ့ဟာမြောက်ကလာမြို့နယ်ကရေဝေးတုတ်တံကိုတွားပြီးအလောင်းတွေတချို့ပေးနေမှုစနစ်တကျရှိမရှိတွားပြီးစစ်ဆေးခဲ့တယ်လို့ဆိုပါတယ်။အဲ့ဒီလိုတွားရောက်စစ်ဆေးရမှာပြီးခဲ့တဲ့ရက်တွေကလူမှုကွန်ရက်တွေမှာပြန့်နှံ့ခဲ့တယ်လို့အလောင်းတွေတန်းစီနေတာစုပုံနေတာမျိုးမတွေ့ရဘဲစနစ်တကျရှင်းလင်းနေတာကိုတွေ့ရတဲ့အကြောင်းမြောက်ပတီရုပ်တံမှာကြေညာပြသခဲ့ပါတယ်။အလောင်းတွေရောက်ရှိလာမှုမိသူပေးနေမှုအခြေအနေတွေကိုတော့ရန်ကုန်မြို့တော်စီပင်တာဝန်ရှိသူတွေကရှင်းပြခဲ့ကြပါတယ်။စီရင်စရာတွေနဲ့ရှင်းပြချက်တွေအရရန်ကုန်မြို့စီပင်တာယာရေးဌာနလက်အောက်မှာရေဝေးထိန်ပင်ကြည်စုကျူချောင်းဒလစိတ်တူစိတ်ကြီးလို့ဆိုတဲ့တုတ်တန်ခုနှစ်ခုရှိတဲ့အကြောင်းအဲ့ဒီတုတ်တန်တွေမှာပုံမှန်အားဖြင့်တရက်ကိုစုစုပေါင်းရုပ်အလောင်း130ကနေ120ဝန်းကျင်ကင်တွယ်မီးတကြိုပေးရတဲ့အကြောင်းပူပြင်းတဲ့နေရာသည်မတ်လ April မေလတွေမှာတော့130 140အထိကင်တွယ်ပေးရတယ်လို့ဆိုပါတယ်COVID first wave second wave ဖြစ်ပွားခဲ့တဲ့ကာလတွေကရိုးရိုးရုပ်အလောင်းတွေရော COVID ကြောင့်တည်ဆုံးတဲ့အလောင်းတွေပါအများဆုံးအနေနဲ့တရက်စုစုပေါင်း140လောက်အထိကင်တွယ်ခဲ့ရတယ်လို့ဆိုပါတယ်။အခု COVID တတိယလှိုင်းမှာတော့အစကတည်းကအလောင်း140ကနေ150လောက်တကြိုပေးနေရပြီးဇူလိုင်လ17ရက်နေ့မှာတော့962လောင်းလောက်ဖြစ်လာတယ်လို့ဇူလိုင်လ18ရက်နေ့မှာတော့ညနေ4နာရီအထိစုစုပေါင်း1234လောင်းလက်ခံထားရပြီလို့ဆိုပါတယ်။အဲ့ဒီထဲမှာ death certificate ဖော်ပြချက်အရာ covid ကြောင့်သေဆုံးတဲ့အလောင်း169လောင်းပါတယ်လို့ပြောပါတယ်
။သူတို့အနေနဲ့အလောင်းတရာဝန်းကျင်ကင်တွယ်နေခဲ့ရတဲ့ပုံမှန်အချိန်တုန်းကဝန်ထမ်းအရာစုစုပေါင်း100 150ဝန်းကျင်လောက်နဲ့လုပ်ငန်းတွေလေပတ်ခဲ့ကြောင်း Now by allowing the UDM Miala Lu, Wuna Eago, they are concerned IOT to Chevy, Jolai Shia Nati, assign a sign at Midju Bigayajau. Now by allowing the Miala Lu, Wuna Eatuang Azay Jone, assign those and Quebi Alulu Nijau. The low Lowney Miala Lulu, ye win at Timmy Thugama, Midju, Nabau de Ponapo, Duce di Sabu, attack at Nunjare Surejau, Shimbia Jabare. Then the Kulungo Chongo Bioye, D. Kubit Tadia Langala. Yangoma Luthi Somua, Tropoma Kaiduene, Ye Dwete, Sesala Miala, Trokurale, Luia Thonsa Jolau too, a local Thonsa and Quebi Lojayare, Tabime, Death Certificate Ya, Kubejau Thisondu, they are Chausa Kula Meshidelu, Suraba.
Any ma popiare, Ganganenrigu, Jan Sensing, a good need to Pianya de Ye, Luthi Somu, the other Segani, the Anise. COVID first wave, second wave, people are getting galariga. Yo, long New York, COVID out, they so near long river, and Yaso Nini, Susu Bound, dear Lizzie Lauti, Gangre Gare Lusu Tarek to a COVID duty online, Lute Yamu Chini, Nepian Daichi Luare. COVID duty online gala, they so mu and Yizoha, Natalnese, Autobala, Setia Nipi, Yamata Nanga Lo, Susu Bound, they so do, Lizzie Shia Shivare. Eddie Chen, go pick Chipom Huma, Yango Hart, and Nangalo, a dying die, Nase Yagai no winch in Shiniramo, Deso Mugule, Nasangagani, Donze, look, come and I marry. Eddie Yi, Drap, Bamba Ma, Yango, Lute, Somu, Susuba, Dia Lise, Lau Yaukere, the Bob Tippi, Gang and Henry, Mangamelo, Yusan, I marry. Let alone CBS single Pianchi, July last year, the Joe Biari Ji Dre, Naya Chosen along Pilaramu, Bowman the Joe Biari Ji Dre, a means only ne, along Dianese Tabi Dre, Bowman Hode, they so move, Damam Ho, Go Fitz out, they so do, Lea Lizage or Shire Lu, come and I marry. Dabi met Sigonsi Jamai when Jiga Topianese, see him haro. Eddie, young Oma. COVID down, they so do, Nessetia Beshire, Lusu Tare, a Sabam Yaswa, Guahani, Adrina Mari. A Ladu, July last, Sashiani, the Joe Beare, Ji Dret, Tonya, Donze Lee Long Pilaramo, Bowman, the Joe Beare, Ji Dret, Minzo Nene, a long Dianese, Tabi Dwayno, Bowman Hode, they so move. Damamaho, COVID down, they so do, Tontia Joshire, Lukaman, I marry. Any need to address my winchy Tanaya, Topian Jet, Yango Ma, Govinet, they so do, Chelsea Shia Beshi, Lusu Tare Dre, Tagale, a sa and Yaji Guatani, that they tau tap your body. CBA, your judge, any need death certificate, ya, they do dear Chelsea Gulong Shire, Lusu Tabianamo, Jamai winchy Tana, Topian Jenny, Yango CB, Topian Jet, Gangan and Rimara, Tunimu Shiminida, Driabari. The set table are in, go be down, they so mu ye draha, Yangon dice in ma, a sa bong ya swa, guaha ni bi titalo. The nine yellow, a dine dane so yele, a sa amyadi guacha ni magaro, a de chabare.
Tiniama, let she sick out see lao, Jama yi wintanaga, Topian jet, gang and andrigo, WHO lo, a presimu, Warumita lumuma, pobiani, vivi me, mangane, gang and andrilo, masona no babu. Nizin, the gay goose and nere gang and a, the gay this honey that gang and a ha. Jamai Wing Tana, Topian Jedi Dwe, a Sam Nyaji Pumiani Damo, Louis Chosan at Dwe, Kapaboga, Nizin, Kusa Moon at Faceomu, Amiazo, Kubit Dango, Kayazo, Nangandu, see, Wilau Bare. Ta, Leshi Mimanango, Ana Yayu, Ochoni, Sikonzi in it, Kubit Piazanago, Kongong Kaido and Nizama Mishida, with Piazan in the Bole Pitamo, Luaye, Nanganaga Kuni Tonkan Burao, Luni Lechin in New Pibare. Tabimele. ပြုံးမူကြီးမဲအောင်လဲဥဆောင်တဲ့စစ်ကောင်စီအနေနဲ့လက်ရှိအခြေအနေကုလောက်ဆိုးရွားနေတာကိုအသိမှတ်ပြုထားခြင်းမရှိသလိုသူတို့ကင်တွယ်တို့မနိုင်ပါဘူးဆိုတာမျိုးကိုလည်းဝန်ခံမဲ့အနေထားမရှိတာကြောင့်မြန်မာကိုဗစ်အခြေအနေကူးထက်ပိုဆိုးွယ်ရှိတာနိုင်ကြောင်းပါဖျော်ရင်အမေရိကန်တမ်မြန်မာဘာသာအစီအစဉ်ကိုဝါရှင်တန်မြို့တော်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ် အခုဆက်ပြီးတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီမှာပါရှင်။ဗီဒီယိုကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ၊အီးမေးလ်တွေ၊ပြီးတော့ဗီဒီယိုမြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။
နောက်ပိုင်းမှာတော့တော်ရရှင်ရဲ့အချင်းချင်းပေးပို့လာတဲ့မြစ်တာဒီလက်ဆောင်ဖြစ်နေမြန်မာတခြင်းတဲ့ပုဂ္ဂိုလ်နဲ့နားဆင်ကြရမှာဖြစ်ပါတယ်နော်ဒီကနေ့တော့မြန်မာနိုင်ငံမှာတကြောပြန်ဖြစ်ပေါ်ပြီးတော့ကူးစက်မှုရဲ့မြန်မာအနေနဲ့ဒီကိုဗစ်ရောဂါကူးစက်မှုနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့တော်ရရှင်ရဲ့စာရင်းနောက်ပြီးတော့ဖြူရင်းမြန်မာဝိုင်း Facebook
စာမျက်နှာမှာလာပြီးတော့မှတ်ချက်ရေးကြတယ်တော်ရရှင်ရဲ့မှတ်ချက်တွေကိုကျွန်မဖော်ပြပြန်ကြပေးသွားခြင်းပါတယ်အားလုံးလည်းသိထားကြပြီးသားဖြစ်တဲ့အတိုင်းဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတနေ့တခြားတိတိတသာတိုးတက်လာနေကြကြောင်းဒီကိစ္စနဲ့ပတ်သက်ပြီးတော့တော်ရရှင်ရေးလာကြတာပါတော်ရရှင်မင်းသူကလက်လုံးမပါဇက်ကစားရမိသားစုတွေနောက်ွယ်မှာအများကြီးလောလောဆယ်ညနေစာအိုးထဲမှာဆံရှိတဲ့ပြဿနာဘ
တွေအတွက်အိမ်မှာနေရတဲ့ကိစ္စကတော်တော်ပြဿနာကြီးရဲ့ကိစ္စလည်းဖြစ်ပါတယ်။ဒီအညာတရငမွေးလေးဆိုရဲ Facebook အကောင့်ပိုင်ခြင်းကလည်းကြီးလာတာပါ။စစ်ကိုလည်းကြောက်ရ၊ COVID ကိုလည်းကြောက်ရ၊ပြည်သူပြည်သားတွေငဲ့ပြီးတော့တည်နိုင်တဲ့အဆင့်ကိုလမ်းညွှန်နေသလိုပါပဲ။အခုတော့ VOA Facebook စာမျက်နှာပေါ်မှာလာပြီးတော့မှတ်ချက်လေးတွေရေးသွားကြတဲ့သောရရှင်တွေမှတ်ချက်စကားလေးတူတူလေးတွေကိုပြပြပေးသွားခြင်းပါလေ။စည်းစွားဖြူဖြူဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့ VOE ကိုအားပေးနားဆင်တာ Radio ကနေပြီးတော့ Internet ခေတ်အထိပါနှစ်ပေါင်း30ရှိနေပါပြီဘူးတုဒ္ဒတာတွေလည်းအများကြီးရခဲ့ပါတယ်ကျေးဇူးတင်ပါတယ်လို့ရေးလာပါတယ်ဟုတ်ကဲ့အခုတော့နှစ်ရှည်လများနားဆင်အားပေးလာတဲ့တောရရှင်စည်းစွားဖြူဖြူကိုလည်း VOE ကအထူးကျေးဇူးတင်ရှိပါတယ်ရှင်သူလေးဆိုတဲ့တောရရှင်ကတော့ Radio ကညနေပိုင်းသတင်းတွေ live ဖတ်လို့မရပါတဲ့ line ပြောင်းသွားတယ်ဆိုရင်တစိမ့်လောက်ကျေးဇူးပြုပြီးတော့ပြောပေးပါတဲ့ဟုတ်ကဲ့ပါဒီမှာသူစာရေးလာတဲ့ messenger ပေါ်မှာပြန်ပြီးတော့ message ပို့ထားပါရဲ့ရှင်။ကျမတို့ထုတ်လွှင့်ပေးနေတဲ့လက်ရှိ meter line အပြည့်စုံကိုပြန်ပြီးတော့ပို့ပေးလိုက်ပါရဲ့နော်။ဒီတက်ဆက်တဲ့ဒီတခြားသောရရှင်တွေလည်းမေးလာလို့ပြောချင်တာကကျမတို့လက်ရှိ meter line တွေကိုလည်းကျမတို့ရဲ့ radio အစီအစဉ်တွေမှာကြေညာပေးနေပါရဲ့။နိုင်ငံတကာသတင်းတွေကြေညာနေတဲ့ကြားထဲမှာလည်းလက်ရှိ meter line တွေကိုပြောပြပေးနေပါရဲ့ရှင်။သောရရှင် Robert ဆိုတဲ့ Facebook account ပိုင်ရှင်ကထိုင်းကနေပြီးတော့နားဆင်တာပါ။VOE မနေ့မအားလို့အခုမှနားဆင်ပါတယ်အားပေးနေပါတယ်လို့ရေးလာပါတယ်ဟုတ်ကဲ့ပါရတဲ့အချိန်အတွင်းမှာအပြည့်လွှားနားဆင်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ကျမတို့ရဲ့အစီအစဉ်ဟောင်းတွေကိုကျမတို့ရဲ့ဒီ VOE မြန်မာအင်တာနက်စာမျက်နှာဖြစ်တဲ့ bambi.voenews.com မှာသွားပြီးပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ Facebook ကနေပြီးတော့လည်းအစီအစဉ်ထုတ်လွှင့်နေတဲ့ညပိုင်းမှာပြန်ပြီးတင်ထားပေးပါတယ်နော်တော်ရရှင်တယောက်ကတော့ VOE ကနေ့စဉ်ထုတ်လွှင့်တဲ့မြန်မာပိုင်းအစီအစဉ်တွေကိုအချိန်နဲ့တပြေးညီကြီးစုနားဆင်ခြင်းလို့ဘယ်အချိန်ဘလို့ဖွင့်ရမယ်ဆိုတာကျေးဇူးပြုပြီးတော့အကြောင်းပြန်ပေးပါတယ်။ဟုတ်ကဲ့ပါကျမတို့အစီအစဉ်တွေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အဲ့ဒီအစီအစဉ်တွေကို Facebook နဲ့နောက်ပြီးတော့ရုပ်မြင်သံကြားတို့ကနေပြီးတော့လည်းအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်။အဲ့ဒီထုတ်လွှင့်ပြီးသွားတဲ့အစီအစဉ်တွေကို Facebook မှာလည်းတွားပြီးတော့ပြန်ပြီးတော့နားဆင်ကြည့်စုအချိန်မီးပါ။နားဆင်ကြည့်စုတာလုပ်လို့ရပါတယ်။ရုပ်မြင်သံကြားကဆိုရင်လည်းနောက်တစ်နေ့အစီအစဉ်မပြောင်းရင်ဒီကြားထဲမှာအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်လေးဆိုရင်လည်းကျမတို့မနေ့ပိုင်းမနေ့6နာရီကနေပြီးတော့9နာရီတစ်ချိန်ည9နာရီကနေ10နာရီတစ်ချိန်တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အားရကို Facebook မှာတိုက်ရိုက်သွားပြီးတော့နားဆင်လို့ရပါတယ်ကျမတို့ Facebook စာမျက်နှာ VOE မြန်မာ Facebook စာမျက်နှာကိုတွားလိုက်ပါနော်ရုပ်မြင်သံကြားဆိုရင်တော့ရုပ်မြင်သံကြားကနေရောနောက်ပြီးတော့ Facebook စာမျက်နှာကနေရောတိုက်ရိုက်ထုတ်လွှင့်ပေးတာကျမတို့9နာရီခွဲကနေ10နာရီဖြစ်ပါတယ်ရှင်ညတိုင်း9နာရီခွဲကနေ10နာရီအစီအစဉ်တစ်ခုထုတ်လွှင့်ပေးပါတယ်။ဒါထဲမှာအချင်းချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေပါတယ်နော်။အခုလောအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ဒီမှာ Finance ကျိုးဆွေးတော်ရှင်ကတော့ Hello မင်္ဂလာပါ။ VOE မြန်မာဝိုင်းအစီအစဉ်ကိုကိုသိရှိထားတဲ့အချက်လက်လေးတွေပေးပို့ချင်ပါတယ်။လိပ်စာ၊ email လိပ်စာနဲ့ဖုန်းနံပါတ်လေးသိချင်ပါတယ်တဲ့။ဟုတ်ကဲ့ပါရှင်ကျမတို့ရဲ့ email လိပ်စာက bambi@voanews.com ဖြစ်ပါတယ်ဒီမှာအလွယ်ကူဆုံးနည်းလမ်းကတော့အခုလိုမျိုး messenger ကနေပြောစာရေးတာပါပဲအဲ့ကစာတွေကိုရေးရင်ချက်ချင်းလဲကျမတို့စီကရတယ်အဲ့ဒီစာတွေကိုလည်းပြန်ပြန်ပြန်ကြားပေးနေပါတယ်ကျေးဇူးတင်ပါတယ်နော်သူ့လိုပဲအလားတူရေးလာတယ်နောက်ထပ်တော်ရရှင်ကတော့တူတန်ပေါင်ဆိုတဲ့တော်ရရှင်ကကချင်ကပါ Hello VOE တဲ့ကျွန်တော်က VOE ရဲ့မှန်ကန်တဲ့ပရိသတ်တစ်ယောက်ပါ VOE ကိုအထူးပဲကျေးဇူးတင်ပါတယ်သတင်းတွေကိုအချိန်နဲ့တပြေးညီထုတ်ပေးနေတဲ့အတွက်ပါသတင်းတွေပေးလို့ရတဲ့မြန်မာဖုန်းနံပါတ်လေးပေးပါလားတဲ့ဟုတ်ကဲ့ခုနကတော့သွားရှင်ကိုပြောသလိုပဲကျမတို့လောလောဆယ်ဒီကိုဗစ်အရေးပေါ်အခြေအနေကြောင့်ရုံးတွေပိတ်ထားပါတယ်ရှင်
ရုံးနေမှာလူမရှိလို့ဒီဖုန်းနံပါတ်တွေလည်းအဆင်မပြေပါဘူးเนาะဒါနဲ့သေချာတာကတော့အခုလို Messenger ကနေပြီးတော့စာရေးမယ်ဆိုရင်တော့ဒီရန်ကုန်မှာရှိတဲ့ဝိုင်းတော်သားတွေကောနောက်ပြီးတော့ကျမတို့နေတီးတီးမှာအလုံးလုံးနေကြတယ်ကျမတို့အဖွဲ့သားတွေအားလုံးဒီ Messenger ကိုဖတ်လို့ရပါတယ်ဒါကြောင့်မလို့ဒေါက်တာရှင်နေစီကရေးလာတဲ့စာတွေအားလုံးဒီ Messenger ကနေပြီးတော့ရေးပို့လာတယ်ဆိုတော့အခုလောလောဆယ်တာအထူးရောက်ဆုံးလို့ပဲပြောချင်ပါတယ်ရှင်အခုလို့ဆက်သွယ်လာကြတဲ့အတွက်ကျေးဇူးတင်ပါတယ်အေးအော်ရီတရေကောင်းဆိုတဲ့သောရရှင်ကလည်းစာတူတူလေးပဲရေးလာတာပါနှစ်သက်စွာနားဆင်နေပါတယ်ဗီဒီယိုဖိုင်နဲ့နေ့စဉ်တင်ဆက်မှုသတင်းတွေကိုလည်းကြည့်ရှုချင်ပါတယ်တဲ့ဟုတ်ကဲ့ပါအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နော်ကျွန်တော်တို့ VOE ရဲ့ရုပ်သံတင်ဆက်မှုတွေကိုကြည့်ချင်နေဆိုရင်တော့ VOE ရုပ်မြင်သံကြားအစီအစဉ်ကိုကြည့်ရှုနိုင်ပါတယ်ဒီမိုကရက်တစ်မြန်မာအတန်းရုပ်သံလိုင်းမှာဆိုရင်တော့ည10နာရီနဲ့နောက်တစ်နေ့မနေ့9နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ပါတယ်ဒီရုပ်ကံထုတ်လွှင့်မှုအစီအစဉ်အားလုံးကိုမြန်မာပိုင်း Facebook စာမျက်နှာမှာလည်းကြည့်ရှုနိုင်ပါရဲ့နော်အဲ့မှာဗီဒီယိုသတင်းတစ်ပုဒ်ချင်းစီကိုလည်းကြည့်လို့ရပါတယ်ကျမ Messenger ကနေပြီးစာပြန်ရင်းနဲ့ပဲ Facebook ကျမတို့ရဲ့ဒီ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာလေးလည်းထည့်ပေးလိုက်ပါတယ်ကျေးဇူးတင်ပါတယ်ရှင်ကိုစိတ်နှပြကျမ်းမာချမ်းသာပါစေကြောင်းအထူးမြတ်တာပို့တာဆုမွန်ကောင်းတောင်းလိုက်ပါရခင်ဗျာဆိုပြီးတော့ရေးလာတဲ့တကုံမျိုးတက်ကတော်ရရှင်ဦးလာထွန်းဖြစ်ပါသေ
း VOE ရဲ့တည်င်းတဲ့တည်င်းဆောင်ပါတုဒ္ဒဘောင်းဆောင်တက်ဆက်မှုတွေဟာထူးတယ်လေပြည့်စုံကောင်းမွန်လို့ဂျင်းနဲ့အာရကျေးဇူးတင်ရအကြောင်းကိုအထူးပြောချင်တာပါဒီလိုသိရတာဟာ VOE ရဲ့ပြည့်စုံတဲ့တည်င်းထနာကြီးရဲ့ကျေးဇူးကြောင့်ပါတည်င်းဖြစ်ရအစကိုထုတ်ဖော်ပြီးတဲ့အတွက်ကျွန်တော်အနေနဲ့ဒီပြည့်စုံတဲ့အချက်လက်တွေကိုအင်တာနက်မှာထပ်မံရှာကြည့်နိုင်ပါတယ်သိပ္ပံနဲ့ဤပညာတိုးတက်မှုဟာမယုံနှံစရာကောင်းသလိုဆက်သွယ်ရေးဤပညာတိုးတက်မှုကလည်းအမခံပါဘာဖြစ်ဖြစ်အသက်80ဝန်းကျင်ရောက်တော့မှဒီဖွံ့ဖြိုးမှုတွေအင်တာနက်ဆွေဆောင်ဂျန်ကြီးတွေကိုတွေ့ရှိတန်လောနိုင်တာမို့လို့ဉာဏ်ရည်နဲ့မှတ်ဉာဏ်ကမလိုက်နိုင်တဲ့ဇာကူလည်းသဘောပေါက်မိရတယ်လို့ပြောနိုင်တာပါဘာဖြစ်ဖြစ်ဂျင်းနဲ့ဆရာကောင်းပါလဲကျွန်တော်ကတော့တောလီသူဆရာနာရှင်ဘူနေဝင်ပြောခဲ့တဲ့စကားကိုခုတက်ကြည့်နားနေတော့မှာပဲဘာလဲဆိုတော့ခင်ဗျားတို့ဗမာလူမျိုးတွေရဲ့စိတ်ဓာတ်ကိုနားလေလို့ပြောနေတာဗမာတွေရဲ့စိတ်ဓာတ်ကိုကျွန်တော်အသိဆုံးမှဆိုတဲ့စကားပါကျွန်တော်ကြိုက်ဆုံးကတော့မန္တလေးခေတ်ကစာစုကြီးအချုပ်တန်းဆရာပြီးရဲ့ကဗျာတွေးမိတိုင်းအယူနာပြီးအမျိုးသားဆဲကျင်တော့တဲ့လေးဆိုရဲစပါ
ဟုတ်ကဲ့ပါတော်ရရှင်ဦးလာထွန်းကတွေးမိတိုင်းအယူနာတဲ့အမျိုးသားဆဲကျင်မှာတော့ဒီလေးဆိုရဲဆရာဖေးရဲ့ခံစားချက်နဲ့ကြေလာခဲ့ပါတယ်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်တွေကိုပိုင်းမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတဲ့စာတွေကိုလည်း VOE ကလက်ခံရရှိကြမှာအဲ့ဒီထက်ကတချို့ကိုဒီညနေပြောပြပေးချင်ပါတယ်ရှင်။ VOE ဆိုတဲ့တော်ရရှင်ကတော့အမေရိကန်နဲ့မြန်မာကဘယ်တော့မှဒီသဟဇာတာဖြစ်မှာမဟုတ်ပါဘူးဆိုပြီးတော့သူ့ရဲ့ကိုပိုင်းမြင်ကိုရေးလာပါတယ်။ဒါကြောင့်သူအဲ့ဒီလိုထင်နေရတာပါလေ
။အမေရိကန်နဲ့မြန်မာဟာဘယ်လိုမှမိတ်ဆွေဖြစ်လာမှာမဟုတ်ပါဘူး။ဘာလို့လဲဆိုတော့ယဉ်ကျေးမှုချင်းလည်းမတူအတွေးခေါ်ချင်းလည်းမတူကြပါဘူး။မြန်မာပြည်သူတွေအနေနဲ့အမေရိကန်ပေါ်အကောင်းမြင်စိတ်ထားနဲ့လေးစားဆက်ဆံပေမဲ့အမေရိကန်နိုင်ငံကလူ့အခွင့်အရေးဆိုပြီးမြန်မာနိုင်ငံပေါ်အမြဲတမ်းစိုးမြင်နေတာပဲရှိပါတယ်။မြန်မာနဲ့အမေရိကန်ဆိုတာဘလို့မှပေါင်းစည်းဖို့မဖြစ်နိုင်ဘူးဆိုတာမြန်မာတယောက်အနေနဲ့သိလာပါပြီ။ VOE ရေ
မြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအထူးသဖြင့်အမေရိကန်ပြည်ထောင်စုကဝေဖန်တာတွေပေါ်မှာတည်တော်ရခြင်းကန့်ကွက်ပြီးတော့ရေးလာတာဖြစ်ပါတယ်။သူရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုဖော်ပြပေးလိုက်တာပါရှင်။ဒီဘက်တော်ရရှင်ရဲ့စာရင်းမှတ်ချက်တွေကိုဒီမှရင်ရက်ချင်ပါတယ်။ဒီတောင်းလာတဲ့တော်ရရှင်ရဲ့အတွက်မြန်မာသတင်းလေးတစ်ပုဒ်တေးလက်ဆောင်ပေးဖို့မှာဖြစ်ပါရနော်။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အစံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာတီလက်ဆောင်ကဏ္ဍမှာစေတချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်တော်တို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ သောရစနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်အခုတော့သောရစနေကိုမြေတားဒီလက်စာမြမတချင်းလေးတို့နဲ့ဆက်ပြီးတော့ဖြောပြေးပေးကြပါရှင်သောရစနေအားလုံးလည်းဒီတချင်းလေးကိုနှိမ့်ချခံစားနိုင်မယ်လို့ညွှန်လင်းပါတယ်ထို့အပြင်တည်ဆိုထားတဲ့ညီလေးရေဆိုတဲ့တချင်းကပြည်သူလူထုအတွက်အားတစ်ခုဖြစ်ပါစေလို့တောင်းဆိုပြုမိပါတယ
်။ဩညီလေးရံကြည်ခြင်းနဲ့တက်ဆင်ခြင်းကကောင်းကြပါ။ဘာလို့ဒီအားနင်းတယောက်သက်ကိုပုံလေးပို့လာ။ဒီသာစင်သာလူတွေကောင်းလို့ရွေးစူးသာကြတဲ့အခါမင်းအသာစိတ်ကိုမူပုံရှုံနိုင်ပါ
မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တည်ဆင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအခြေစင်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖန်ယူနာဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြောင်းနားထောင်နိုင်လို့VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App တို့မှာတော့နားထောင်နိုင်ပါရှင်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက burmese.voanews.com ဖြစ်ပါတယ်။ကျမအေးသနာဆိုပါ။ VOA ကိုလည်းစာရေးကြပါအောင်နော်။ဒေါရရှင်ကြီးအားလုံးချွန်းလန်းချမ်းမြေ့ကြပါစေရှင်
။ဘုံကြီးလေးတဏ္ဍာတော့ပေါ်ဟုတ်တာပြောလိုက်ကြောင်းကို။တန်ရှင်ရဲ့ဒီဝါရဲ့နဲ့ဒီပေကိုနေပြီးပါရတဲ့ကဘယ်မှာနေဘူးတိုက်ခိုက်ကြတဲ့အခါမင်းတည်းဘဝကိုစလို့ထားနိုင်မှာယုံကြည်ပါမကြာရိုးသားဆုံးသူရှာဒုက္ခနဲ့ယဉ်ဆိုင်လာရင်စုံလုံးဘူးမလားယုံကြည်ပါမကြာရိုးသားဆုံးသူရှာကောင်းဆုံးကိုရှာဖွေပေးသနိုင်မှာဒုက္ခတဲ့လောကကြီးအာရဘုံကောင်းတော်ရင်ချင်းနေလူငယ်လေးပြောက်ဖြစ်ပေါ်သွားဒီသာရင်ပေါ်မှာစစ်တဲ့စိတ်ကြီးသာ
ကြည့်ရှုနာစင်စားတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာချက်လက်တွေနဲ့ပတ်သက်ပြီးသတင်းတွေကတူတာဆိုတဲ့အစီအစဉ်ကိုစမညညလွင်ကတင်ဆက်ပေးထားပါတယ်။ကမ္ဘာကပ်ဆိုးရောဂါကြီးကိုဗစ် -19 ကြောင့်အခုဆိုရင်လူသားတွေရဲ့အသက်ပေါင်း၄သန်းကျော်တည်ဆုံးခဲ့ရပြီဖြစ်တဲ့အကြောင်းနေ့စဉ်သတင်းတွေမှာကြားမြင်နေကြရမှာပါ။ဒီကဆိုးရောဂါကြီးကိုကာကွယ်တိုက်ဖြတ်နိုင်မှုအတွက်လဲကာကွယ်ဆေးတွေထုတ်လုပ်ပြီးထိုးနှံနေကြတာဖြစ်ပါတယ်။ဒါပေမဲ့ကာကွယ်ဆေးရရှိမှုကကမ္ဘာပေါ်မှာညီညွတ်မှုမရှိတဲ့အကြောင်းပြောဆိုတဲ့သတင်းတွေလည်းထွက်ပေါ်လာတာပါ။ဒီလိုသတင်းတွေကကာကွယ်ဆေးထုတ်လုပ်နေတဲ့အကြောင်းနဲ့ဆေးရရှိမှုမညီညွတ်တဲ့အကြောင်းအချက်လက်တွေကိုပြောပြပေးထားပါတယ်ရှင်။ကမ္ဘာနေရာဒေသအနှံ့နီးပါးကိုဗစ် -19 ရောဂါကူးစက်မှုပေါင်းကအခုဆိုရင်သန်းပေါင်း190ကျော်လာပါပြီ။တချို့နိုင်ငံမှာဆိုအသင်းပြောင်းဗိုင်းရပ်စ်ပိုးတံကိုလည်းအလူးအလဲရင်ဆိုင်နေကြရတာပါ။ဒီလိုအခြေအနေမှာ နိုင်ငံတွေရဲ့စီးရဲချမ်းသာကွဲပြားမှုပေါ်မူတည်ပြီးလူသားတွေရဲ့ကာကွယ်ဆေးရရှိမှုကလည်းမျှတမှုမရှိဘူးလို့သုတေသီတွေပညာရှင်တွေရဲ့သုံးသပ်ဝေဖန်ပြောဆိုမှုတွေလည်းအများကြီးရှိခဲ့ပါတယ်စီးရဲတဲ့နိုင်ငံတွေအတွက်ကာကွယ်ဆေးပေးဖို့လူရန်နာတွေရှိပေမဲ့လည်းတစ်ကမ္ဘာလုံးအတိုင်းအတာနဲ့ကာကွယ်ဆေးရရှိမှုကအများကြီးကွာဟာနေတယ်လို့လည်းပြောဆိုကြပါတယ်။ချမ်းသာကြွယ်ဝပြီးကာကွယ်ဆေးထုတ်လုပ်တဲ့နိုင်ငံတွေဟာကာကွယ်ဆေးတွေကိုဝယ်ယူတုံ့လောင်ထားကြတာပါ။ကမ္ဘာနိုင်ငံတချို့ရဲ့ကာကွယ်ဆေးအများဆုံးတင်စီတုံ့လောင်ထားတဲ့စည်းစရာတွေကိုသူတို့နိုင်ငံမှာရှိတဲ့လူဦးရေနဲ့တိုင်းခွာကြည့်မယ်ဆိုရင်ကနေဒါနိုင်ငံရဲ့ကာကွယ်ဆေးအရန်တူလောင်ထားမှုကနိုင်ငံသားတဦးအတွက်ဆေး 10.5 အစရှိပါတယ်။လူတဦးအတွက်ဆေး 10 လုံးခွဲအရန်ရှိနေတယ်ဆိုတဲ့သဘောပါပဲ။ကမ္ဘာပေါ်မှာနိုင်ငံသားတွေအတွက်အများဆုံးဆေးအရန်ရှိနေတဲ့နိုင်ငံဖြစ်တာပါ။ UK ကတော့လူတဦးအတွက်ဆေး 8 ဆကျော်ရှိနေပါတယ်။ဥရောပသမဂ္ဂတစ်ခုလုံးအနေနဲ့ကြည့်မယ်ဆိုရင်တော့လူတဦးအတွက် 9 ဆနီးပါးရှိပါတယ်။ကူးစက်မှုအများဆုံးအရေးအတွက်ရှိတဲ့အမေရိကန်ပြည်အောင်စုကတော့လူတဦးအတွက်၄ဆကျော်၅ဆနီးပါးစီးရီရှိနေတာပါ။ဘရာဇီးကတော့၂ဆကျော်ရှိပါတယ်။အာဆီယံနိုင်ငံတွေထဲမှာတော့ဖိလစ်ပိုင်နိုင်ငံရဲ့ကာကွယ်ဆေးရရှိမှုကအများဆုံးဖြစ်ပြီးလူတစ်ယောက်ကို၁ဆခွဲနီးပါးရှိနေတာပါ။ဒေသတွင်းစေးသူလာမှုအများဆုံးရှိတဲ့နိုင်ငံမှာဒီလိုနိုင်ငံတွေနဲ့စီးရတဲ့နိုင်ငံတွေရဲ့ကာကွယ်ဆေးရရှိမှုကိုနှိုင်းယှဉ်ကြည့်မယ်ဆိုရင်စီရီလီယွန်လိုနိုင်ငံမှာကာကွယ်ဆေးကနိုင်ငံလူဦးရေအလုံးရဲ့တစ်ရာခိုင်နှုန်းပဲရှိနေပါသေးတယ်။ဒီကမ္ဘာလုံးအတိုင်းအတာနဲ့လူသားတွေအလုံးကာကွယ်ဆေးရရှိနိုင်မှုက2023ခုနှစ်နှစ်လယ်ပိုင်းလောက်အထိဆောင်ရနိုင်တယ်လို့ပညာရှင်တွေကသုံးသပ်ကြပါတယ်။COVID-19 ရောဂါကူးစက်မှုကိုကမ္ဘာ့ကပ်ရောဂါအဖြစ် WHO ကကြေညာလိုက်ပြီးတဲ့နောက်ကူးစက်မှုတွေကဟုန်တိုးကမ္ဘာနေရာအနှံ့မြင့်မားလာတဲ့အချိန်ထဲမှာပဲစီးပွားဆိုင်ရာသိပ္ပံပညာရှင်တွေကလည်းကာကွယ်ဆေးတွေကိုစူးစမ်းထုတ်လုပ်လာခဲ့ကြတာအခုဆိုရင်ကမ္ဘာပေါ်မှာအသိအမှတ်ပြုကာကွယ်ဆေးအချိန်413တန်းထိုးနိုင်ဖို့အတွက်ထုတ်လုပ်ထားပြီးဖြစ်ပါတယ်ကာကွယ်ဆေးထိုးနိုင်မှုအတွက်အများဆုံးထုတ်လုပ်တဲ့နိုင်ငံကတော့တရုတ်နိုင်ငံပါအချိန်ကြီး140တန်းကျော်ထိုးနိုင်တဲ့ဆေးအရည်အတွက်ကိုထုတ်လုပ်ထားပါတယ်။အမေရိကန်ပြည်အောင်စုကတော့အချိန်ကြီး103တန်းအထိထိုးနိုင်ဖို့ထုတ်လုပ်ပြီးဒုတိယအများဆုံးပါ။ဂျာမနီနဲ့ဘယ်ဂျီယံနိုင်ငံတွေကတော့အချိန်ကြီးတန်း80စာထိုးနိုင်ဖို့ထုတ်လုပ်ထားပါတယ်။အိန္ဒိယကတော့အချိန်ကြီး42တန်းကျော်နဲ့ UK ကထိုးနိုင်မှုအချိန်ကြီး12တန်းကျော်စာစီအများဆုံးထုတ်လုပ်ထားကြတာဖြစ်ပါတယ်။အခုလောလောဆယ်အများဆုံးထုတ်လုပ်ထားတဲ့ကာကွယ်ဆေးအမျိုးအစားကတော့ American ပြည်အောင်စုကထုတ်လုပ်တဲ့ Pfizer အမျိုးအစားဖြစ်ပြီးအချိန်ရေ119တန်းထိုးစာအတွက်ထုတ်လုပ်ထားပြီးဖြစ်ပါရဲ့ရှင
်။ဒီနေ့ကနေ့ညအတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါဦးမယ်။မြန်မာနိုင်ငံတဝန်းကိုဗစ်တတိယလအရှိန်မြင့်ဖြစ်ပေါ်နေတာကြောင့်မလို့အဖဲနေရင်ပြင်မထွက်ကြဘူးအမိန့်ထုတ်ထားတဲ့မြို့နယ်အတော်များများရှိနေပေမဲ့ဆီယနာသိမှုကိုစန့်ကျင်တဲ့ကန့်ကွက်ဆန္ဒပြပွဲတွေရှိနေစေဖြစ်သလိုတစ်ဖက်မှာဖမ်းဆီးမှုတွေနဲ့ပြစ်ခတ်တပ်ဖြတ်မှုတွေလည်းရှိနေပါတယ်။ဆီယနာသိမှုစန့်ကျင်ဆန္ဒပြပွဲတွေပုံမှန်ရှိနေတဲ့စကိုင်းတိုင်းဒေသကြီးဆလင်းကြီးမြို့နယ်လဗရောင်းတောင်ဒေသကပင်မသပိတ်စစ်ကြောင်းဟာဒီကနေ့ဇူလိုင်လ25ရက်နေ့မှာချီတက်ဆန္ဒပြခဲ့ကြပါတယ်။စကိုင်းတိုင်းရွှေဘုံမြို့နယ်အတွင်းကပလိုင်းရွာမှာစစ်ဆောင်နေကြတဲ့ရွာသား6ဦးကိုစစ်ကောင်စီကဒီကနေ့ဖမ်းဆီးသွားခဲ့ပြီးကြံတဲ့စစ်ဆောင်တွေကိုလည်းနေရာမပြောင်းရင်ပြစ်တက်မယ်လို့ချင်းချောက်သွားကြောင်းဒေသခံတွေကပြောပါတယ်။မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ COVID-19 တတိယလိုင်းဟာအရှင်ရော့မသွားသေးဘဲကူးစက်သေဆုံးမှုတွေနေ့စဉ်များပြားနေစေဖြစ်ပါတယ်။မန္တလေးတိုင်းမြစ်ထီလာခရိုင်အတွင်းကမြို့နယ်ပေါင်း၄မြို့နယ်ပါတဲ့ COVID-19 ကူးစက်သူအခုအချိန်ထိ1685ဦးရှိခဲ့ပြီးသေဆုံးသူကတော့32ဦးရှိတယ်လို့ကျန်းမာရေးဌာနရဲ့ထုတ်ပြန်ချက်တွေအရသိရပါတယ်။ဇူလိုင်လ23ရက်နေ့ကရန်ကုန်အင်းစိန်အကျဉ်းထောင်တွင်အကျဉ်းသားတွေဆန္ဒပြခဲ့ကြတဲ့ဖြစ်စဉ်နဲ့ပတ်သက်လို့ထောင်အာဏာပိုင်တွေဘက်ကအကြမ်းဖက်ဖြိုခွဲခဲ့ခြင်းမရှိကြောင်းအကျဉ်းဥစည်းဌာနဒုတိယညွှန်ကြားရေးမှူးဦးချမ်းအေးကျော်ကပြောပါတယ်။ဂျပန်နိုင်ငံတိုကျိုမြို့မှာကျင်းပနေတဲ့2020ခုနှစ်နွေရာသီအိုလံပစ်အားကစားပြိုင်ပွဲမှာဝင်ရောက်ရှင်ပြိုင်နေတဲ့မြန်မာနိုင်ငံကကြက်တောင်ကစားမယ်။တက်ထားသူစားဟာပြန်တဲ့အင်ဒိုနီးရှားနိုင်ငံသူကိုဒီကနေ့မှပဲနှစ်ပွဲအပြတ်နဲ့ရှုံးနိမ့်ခဲ့ပါတယ်။ဒီနေ့ကနေည VOA မြန်မာပိုင်းအစီအစဉ်ကတော့ဒီလောက်ပါပဲခင်ဗျာ။ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးခဲ့ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။ VOA သောရရှိများနဲ့ကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးအန္တရာယ်အပေါင်းကင်းဝေးနိုင်ကြပါစေ။လိုရာပန်းနိုင်ကိုအမြန်ဆုံးစုခုနိုင်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ်ခင်ဗျာ။ကျွန်တော်ကတော့ဆုံးမနိုင်ပါဘူး။
This program has